Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2024ခုနှစ်နိုဝင်ဘာလ29ရက်ဗုဒ္ဓဘုနေ့ညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါVOA မြန်မာပိုင်းရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုလိုင်းတိုမီတာ1925 32တို့အပြင်လိုင်းလက်မီတာ29 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်။မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရဲနဲ့ဟစ်ဘောလာအကြအပြစ်ခတ်ရဆဲရေးသဘောတူညီချက်ဒီကနေ့စတင်ပါတယ်။ရိုညာလေးပေါ်ကျွတ်လွန်တဲ့အမှုတွေအတွက်ဗိုလ်ချုပ်မှုကြီးမြေအောင်လိုင်းကိုဖမ်းဝရမ်းထုတ်ပေးဖို့ ICC ကရှောက်ထားလိုက်ပါတယ်။သမရတေတော်နဲ့ထောင်းလက်ထက်မှာသွင်းကုန်ခုံတွေတိုးကောက်လာမဲ့အပေါ်အာရှမှာကြေးရက်ခတ်မှုတွေရှိနေပါတယ်။ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရသတင်းတွေကိုတော့မအင်ဂျင်နာနဲ့ပဲအတူတင်ပြပေးသွားမှာဖြစ်မယ်
။ကချင်ပြည်နယ်ကတော့မင်းကလီစိတ်ကိုစွတ်တိုက်သုံးပါပြတော့ဒီခီးစဉ်ရက်ပါတော့
ဒါကတော့ကချင်ပြည်နယ်ဗမော်မြို့လေရင်ကွင်းကိုကချင်တိုင်းသားလက်နက်ကိုင်အဖွဲ့ KIA ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်လေရင်ခီးစဉ်တွေရန်နာခဲ့ရတဲ့အကြောင်းပြောပြသွားတာပါ။နောက်ပိုင်းမှာတော့အပြည့်စုံနားဆင်ရဖို့ရှိပါတယ်ရှင်။နောက်တစ်ခါတော့ဒီစစ်ကောင်စီလက်နက်ကြီးကြောင့်စကိုင်းတိုင်းကလေးမျိုးနယ်မှာတော့ရွာသားလေးဦးသေဆုံးခဲ့တဲ့သတင်းပေးပို့ချက်ကိုလည်းတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာတော့အက်ဒီတာဆွေးနွေးကန်ဂျန်စီစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူပြောပြမှာပါရှင်။
အစ္စရေးနဲ့လေဗနွန်အခြေစပ်ဟက်ဇိုလာအဖွဲ့အကြအပြစ်ခတ်ရဆဲရေးသဘောတူညီချက်ဒီကနေ့နိုဝင်ဘာလ29ရက်မနေ့အစောပိုင်းမှာစတင်အသက်ဝင်သွားပြီဖြစ်ပါတယ်။ယာယီအပြစ်ခတ်ရဆဲရေးသဘောတူညီချက်ကနေဂါဇာမှာပါအပြစ်ရရေးလမ်းကြောင်းပေါ်ကိုဥတီသွားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်နဲ့ပြင်သစ်ခေါင်းဆောင်တွေကလည်းပြောပါတယ်။အစ္စရေးလွှတ်တော်ကမနေ့အင်္ဂါနေ့မှာအတည်ပြုပေးလိုက်တဲ့ဒီအပြစ်ခတ်ရဆဲရေးသဘောတူညီချက်ရနိုင်ဖို့အမေရိကန်ပြည်ထောင်စုနဲ့ပြင်သစ်နိုင်ငံတို့ကအဓိကကြားဝင်ဆောင်ရွက်ပေးခဲ့ကြတာပါ။အပြစ်ခတ်ရဆဲရေးသဘောတူညီချက်စတင်အသက်ဝင်တဲ့အချိန်ကစလို့လေဗနွန်နိုင်ငံတောင်ပိုင်းကိုမော်တော်ကားတွေအများအပြားဥတီသွားနေကြပါတယ်။ဒီလူတွေဟာလနဲ့ချီဖြစ်ပေါ်ခဲ့တဲ့အစ္စရေးနဲ့ဟက်ဇ်ဘောလာအဖွဲ့အစည်းကတိုက်ပွဲတွေအတွင်းဘေးလွတ်ရာကိုထွက်ခွာပေးကြဖို့အစ္စရေးရဲ့ညွန်ကြားချက်တွေကြောင့်တခြားနေရာကိုထွက်ခွာရှောင်တိမ်နေခဲ့ကြသူတွေလည်းဖြစ်ပါတယ်။အစ္စရေးစစ်တပ်ကတော့သူတို့အရင်ကဘေးလွတ်ရာကိုရှောင်တိမ်ပေးကြဖို့ညွန်ကြားချက်ထုတ်ပြန်ထားတဲ့နေရာတွေကဒေသခံတွေအနေနဲ့နေရပြန်မလာကြဖို့သတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။
ရုရှားတို့ကဒရုန်းယာဉ်86စင်းနဲ့မနေ့ညကဇက်တိုက်တိုက်ခိုက်ခဲ့တဲ့အတွက်မြို့တော်ကီးဖ်မှာအနည်းဆုံးလူ3ထိခိုက်ဒဏ်ရာရသွားတယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။ပြစ်ချဖျက်ဆီးခံလိုက်ရတဲ့ရုရှားဒရုန်းယာဉ်တွေရဲ့အပိုင်းအစတွေအဆောက်အုံတစ်ခုထိမှန်ပျက်စီးခဲ့တယ်လို့ကီးဖ်မြို့တော်စစ်ဖက်အုပ်ချုပ်ရေးအကြီးအကဲက Telegram လူမှုကွန်ရက်မှာရေးထားပါတယ်။ရုရှားတို့ပြစ်လိုက်တဲ့ဒရုန်းယာဉ်86စင်းတဲက36စင်းကိုကြားဖြတ်ပြစ်ချနိုင်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ကီးဖ်အပြင်တခြားဒေသ9အတွင်းမှာလဲခုနှစ်ခုအတွင်းမှာလဲရုရှားရဲ့ဒီဒရုန်းယာဉ်တွေကိုကြားပြတ်ပစ်ချနိုင်ခဲ့တယ်လို့ရုရှားဒီယူကရိန်းတာဝန်ရှိသူတွေဘက်ကပြောပါတယ်ရုရှားတို့ကလည်းယူကရိန်းဘက်ကပစ်လိုက်တဲ့ဒရုန်းယာဉ်25စင်းကိုပင်လယ်နက်နဲ့ရုရှားတို့သိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသတွေမှာကြားပြတ်ပစ်ချနိုင်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ရှင်
အမေရိကန်ယူကခွန်သမ္မတဒေါ်နယ်ထရမ့်ဟာသူ့အစိုးရအဖွဲ့ဝင်တွေအစိုးပြုရထားနေတာမှာစစ်ပွဲနဲ့ပတ်သက်ပြီးအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖြစ်နိုင်ငံတကာကုန်သွယ်ရေးရှင်းနေတူဖြစ်တဲ့ဂျင်မစ်ဆန်ဂရီယာကိုအစိုးပြုလိုက်ပါတယ်။သူဟာထရမ့်ပထမတက်တန်းကာလအတွင်းကုန်သွယ်ရေးကိုယ်စားလှယ်ရဲ့ဝန်ထမ်းရေးရာအကြီးအကဲအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတော့တရုတ်ပေါ်တွင်းကုန်အခွန်တိုးမြင့်တာနဲ့မက္ကဆီကိုနဲ့ကနေဒါနိုင်ငံတွေနဲ့ကုန်သွယ်ရေးသဘောတူစာချုပ်ချုပ်ဆိုတဲ့ကိစ္စတွေမှာအဓိကနေရာကပါဝင်ခဲ့သူဖြစ်တယ်လို့ထရမ့်ကပြောပါတယ်။စစ်ပွားရေးနဲ့ပတ်သက်ပြီးထရမ့်အဆိုပြုသူနောက်တစ်ဦးကအင်ပီရောအမျိုးသားစစ်ပွားရေးကောင်စီကိုဦးဆောင်ဖို့အတွက်စစ်ပွားရေးပညာရှင်တဦးဖြစ်တဲ့ Kevin Hassett ဖြစ်ပါတယ်။သူဟာထရမ့်ပထမတက်တန်းကာလအတွင်းစီးပွားရေးအကြံပေးများကောင်စီကိုဦးဆောင်ခဲ့သူလည်းဖြစ်ပါတယ်။ဟက်ဆက်အနေနဲ့သူ့ရဲ့ယာရုအသစ်မှာ2018ခုနှစ်ကလုပ်ခဲ့တဲ့အခွန်လျှော့ပေါ်ရေးကိုအသစ်တစ်ပံပိုကောင်းအောင်လှုပ်ဆောင်ပေးမှဖြစ်ပြီးဘိုင်ဒန်အစိုးရလုပ်ခဲ့တဲ့ငွေကြေးဖောင်းပွားမှုတန်ကနေအမေရိကန်မိသားစုတွေပြန်နလန်ထူလာအောင်ကူညီမဲ့ကိစ္စမှာအဓိကနေရာကကူညီမယ်လို့ထရန့်ကပြောပါတယ်ခင်ဗျာ။
ဥရောပသမဂ္ဂ EU အနေနဲ့ကိုယ့်ကိုယ်ကိုခုခံကာကွယ်နိုင်ဖို့အတွက် ကာဝယ်ရင်းနဲ့စီးပွားရေးတိုးမြင့်ဖို့ကိုအချိန်ဆွဲမနေပဲအလင်းမြန်လှုပ်ဆောင်ဖို့လိုတယ်လို့နောက်တစ်ချိန်တက်တန်းအတွက်ထွက်မှန်ရွေးချယ်ခံလိုက်ရတဲ့ EU အကြီးအကဲ Von der Leyen ကဒီကနေ့ဗုဒ္ဓဘူးနေ့မှာဥရောပလွှတ်တော်မှာတတိပေးပြောကြားလိုက်ပါတယ်။ဥရောပနယ်စပ်မှာဖြစ်ပွားနေတဲ့ယူကရိန်းစစ်ပွဲအပါအဝင်ဥရောပသမဂ္ဂရင်ဆိုင်နေရတဲ့အခက်အခဲတွေအတွက်အလင်းမြန်လှုပ်ဆောင်ဖို့သူနဲ့သူ့ရဲ့လှုပ်ဖော်ကင်ဘက်တွေဟာအဆင်သင့်ရှိပါတယ်လို့လည်းပြင်သစ်နိုင်ငံမှာကျင်းပနေတဲ့ဥရောပလွှတ်တော်မှာပြောကြားခဲ့တာပါနိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂရဲ့လွှတ်တော်ကနောက်တစ်ချိန်တက်တန်းအတွက်တာဝန်ယူဖို့ထပ်မံရွေးချယ်လိုက်တဲ့ Von der Leyen ကတော့ကာဝေးရေးအသုံးစရိတ်အများအပြားတိုးမြင့်ဖို့တောင်းခံလိုက်တယ်လို့ဒီကနေ့ရင်ဆိုင်နေရတဲ့ချင်းချောက်မှုတွေကိုအလေးနဲ့ထားပြီးတော့အချိန်မဖြုံးမဲအားကျုံးမှန်တဲ့လှုပ်ဆောင်ရမယ်လို့လည်းပြောပါတယ်ရုရှားရဲ့ယူကရိန်းပေါ်ကျူးကျော်စစ်အရှိအလဲပိုင်းစစ်ပွဲတရုတ်ရဲ့စီးပွားရေးဆိုင်ရာချင်းချောက်မှုတွေအပြင်အမေရိကန်ပြည်ထောင်စုမှဒေါ်နယ်ထရန့်သမ္မတအဖြစ်ရွေးချယ်ခံထားရတာတွေဟာဥရောပသမဂ္ဂအတွက်စိန်ခေါ်မှုတွေဖြစ်နေပါတယ်လို့လည်းသူကပြောပါတယ်ရှင်
ဒီ American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ကနေပို့ထုတ်နေညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာရင်းညာတွေပေါ်ကျွလွန်တဲ့ရာဇဝမှုတွေအတွက်တာဝန်ရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖမ်းဝရမ်းထုတ်ပေးဖို့နိုင်ငံတကာရာဇဝတ်တရားရုံး ICC ရဲ့ရှေ့နေချုပ်ခါရင်ခန်ကဒီကနေ့နိုဝင်ဘာလ29ရက်နေ့မှာရှောက်ထားလိုက်ပါတယ
် My office is submitting applications to the judges of the pre-trial chamber and this first application is for Min Aung Hlaing
the acting president of Myanmar ဌာနတွေအကြီးအကဲဖြစ်တာဝန်ယူထားတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတရားရုံးရှေ့မှောက်မှာပနာမကြားနာစစ်ဆေးဖို့အတွက်ကျွန်တော်ယုံကဒီကနေ့ဖမ်းဝရမ်းထုတ်ပေးဖို့တရားရုံးကိုရှောက်ထားလိုက်ပြီးဖြစ်ပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းမှာရောက်နေတဲ့ ICC ရှေ့နေချုပ်ခရင်ခန်ကဒီကနေ့ပဲကြေညာလိုက်တာပါ2019ခုနှစ်ဩဂုတ်လ25ရက်နေ့ကနေဒီဇင်ဘာ31ရက်နေ့အထိမြန်မာစစ်တပ်ရဲတပ်ဖွဲ့နဲ့နေကြားဆောင်တပ်ဖွဲ့တို့ကရိုဟင်ဂျာနဲ့ရိုဟင်ဂျာမဟုတ်တဲ့အရသာပြည်သူတွေအပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်အသေးစိတ်တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတာဝန်ရှိသူအဖြစ်စစ်ကောင်စီခေါင်းဆောင်ကိုဖမ်းဝရမ်းတောင်းဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ ICC ရှေ့နေချုပ်ကပြောပါတယ်ဒီကနေ့ထုတ်ပြန်တဲ့ဖမ်းဝရမ်းထုတ်ပေးဖို့လျှောက်ထားချက်ဟာကနဦးအဆင့်သာဖြစ်ပြီးနောက်ထပ်တောင်းခံမှုရှိတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာရောက်နေတဲ့ ICC ရှေ့နေချုပ်ခန့်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်သူရဲ့အခုလိုလျှောက်ထားချက်ဟာ ICC တရားရုံးရဲ့စံနှုန်းသတ်မှတ်ချက်တွေနဲ့ကိုက်ညီမှုရှိမရှိဆိုတာကိုတရားသူကြီးတွေဘက်ကဆုံးဖြတ်ပေးရမှာဖြစ်ကြောင်းနဲ့တကယ်လို့သူလျှောက်ထားချက်ကိုတရားသူကြီးတွေကသဘောတူတယ်ဆိုရင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဥပဒေနဲ့အညီဖမ်းဆီးနိုင်ရေးအတွက်သူ့ရုံးအဖွဲ့ကဆက်လက်ဆောင်ရွက်တော့မှာဖြစ်တဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်စစ်ကောင်စီကတော့မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်မဟုတ်တယ်လို့ ICC ရဲ့ပြောဆိုချက်တွေကိုအတိအမှတ်ပြုခြင်းမရှိကြောင်းဒီကနေ့နေတွင်ချင်းပဲပြန်လည်တုံ့ပြန်ခဲ့ပါတယ်။ဒေါင်ဆန်းစုကြည်ဦးဆောင်တဲ့တရားဝင်ရုပ်ောက်ခံ NLD အစိုးရထံက2021ခုနှစ်ဖေဖော်ဝါရီလတရက်နေ့မှာအာဏာသိမ်းယူခဲ့တဲ့စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာရိုဟင်ဂျာတွေအပေါ်လူသားမျိုးနွယ်ဆန့်ကျင်တဲ့ရာဇဝမှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရတာပါခင်ဗျာ။
မြန်မာနိုင်ငံမှာစစ်ရေးပဋိပက္ခတွေတဘာဝဘေးရန်တွေနဲ့စစ်မှုမထမ်းမနေရဥပဒေတွေကြောင့်လူသားချင်းစာနာမှုအခြေအနေတွေပိုးပြီးဆိုးရွားလာနေပြီးတော့အိုးအိမ်စွန့်ခွာထွက်ပြေးရသူအရေအတွက်ဟာ2024ခုနှစ်တတိယ3လပတ်အတွင်းမှာ 3.4 တန်းထိတိုးလာတာကြောင့်အရေးပေါ်တုံ့ပြန်ဆောင်ရွက်မှုတွေပိုးပြီးလှုပ်ဆောင်ဖို့လိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာ UNOCHA ကဒီကနေ့ထုတ်ပြန်ပါတယ်အိုးအိမ်စွန့်ခွာထွက်ပြေးရသူအရေအတွက်ဟာဒုတိယ3လပတ်အတွင်းမှာ 1.5 တန်းကျော်ရှိရကနေအခုလိုတိုးလာခဲ့တာပါပိုးပြီးပြင်းထန်လာနေတဲ့လက်နက်ကိုင်ပဋိပက္ခတွေနဲ့စီးပွားရေးပြိုလဲမှုအပြင်2024ခုနှစ်စောပိုင်းကပြဋ္ဌာန်းခဲ့တဲ့စစ်မှုမထမ်းမနေရဥပဒေတွေကြောင့်အခြေအနေတွေပိုဆိုးသွားပြီးတော့တိုင်းပြည်အနှံ့စိုးရိမ်ထိန်းလန့်မှုတွေမ မတည်ငြိမ်မှုတွေပိုပြီးကျေပြန့်လာတယ်လို့အိုချာရဲ့တတိယ3လပတ်အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါ့အပြင်ပြီးခဲ့တဲ့ဇူလိုင်လကနေစက်တင်ဘာလအတွင်းမြန်မာနိုင်ငံအနောက်မြောက်ပိုင်းအလဲပိုင်းအရှေ့တောင်ပိုင်းဒေသတွေမှာမိုးကြီးရေရှမ်းခဲ့တဲ့အတွက်လည်းအိုးအိမ်နဲ့လမ်းတံတားတွေအပါအဝင်အခြေခံအဆောက်အုံတွေပျက်စီးခဲ့တယ်လို့အရေးပေါ်အခြေအနေလိုအပ်မှုတွေလည်းပိုပြီးတိုးပွားလာခဲ့တယ်လို့ UN အိုချာရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့တရုတ်နိုင်ငံပေါ်သွင်းကုန်တွေတိုးကောက်မဲ့အစီအစဉ်ကြောင့်အရှိတောင်အခြားမှာရက်ခတ်မှုတွေရှိလာနိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်။ရှိတောင်အခြားနိုင်ငံတွေစီတရုတ်နဲ့တခြားနိုင်ငံသားတွေပိုင်တဲ့တရုတ်နိုင်ငံတွေကဆက်ယုံအလို့ယုံတွေပြောင်းရွှေ့လာတာကိုတွေ့ရကြောင်းကုန်သွယ်ကြွမ်းကျင်သူတွေက VOA ကိုပြောပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတရုတ်နိုင်ငံအပေါ်ကုန်သွယ်ဂွန်တွေပိုပြီးကောက်ခံမယ်လို့ပြောဆိုပြီးကုန်ကြစည်တွေတက်တာစီဖို့ပြောင်းရွှေ့နိုင်တယ်လို့ခန့်မှန်းနေကြတာပါ။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုကိုအရှိတောင်အာရှဒေသကပို့ဆောင်နေတဲ့သွင်းကုန်တွေဟာတရုတ်ရဲ့ကုန်ကြမ်းတွေကိုအသုံးပြုနေတာကြောင့်ထင်သလောက်အကျိုးမြတ်ရဖို့မလွယ်ကြောင်းလည်းသုံးသပ်သူတွေကထောက်ပြပါတယ်။ထရမ့်ရဲ့ပထမသမ္မတတက်တန်း2021ခုနှစ်အတွင်းတရုတ်သွင်းကုန်တချို့ကို25ရာခိုင်နှုန်းအထိအခွန်တိုးကောက်ခံခဲ့တာပါ။အခုဒုတိယတက်တမ်းမှာလည်းတရုတ်သွင်းကုန်အားလုံးအပေါ်60ရာခိုင်နှုန်းအခွန်တိုးကောက်မယ်ဆိုပြီးရွက်ောက်ပွဲမွဲဆွေချိန်မှာပြောခဲ့သလိုကြမ်းတစ်စာချိန်ဆိုတဲ့နေ့မှာပဲတရုတ်ကုန်ပစ္စည်းတွေအပေါ်အခွန်100ရာခိုင်နှုန်းတိုးကောက်ဖို့သမရအမိတ်နဲ့ထုတ်ပြန်မယ်လို့ဒီသတင်းပါထဲမှာပဲပြောထားပါတယ်။တကယ်လို့သာဒီအစီအစဉ်အကောင့်ထဲပေါ်မယ်ဆိုရင်တော့စိတ်ယုံတွေအမြန်ပြောင်းရွှေ့တာကိုတွေ့ရမှာဖြစ်သလိုကုန်စည်စည်းစင်းမှုတွေလည်းပုံစံပြောင်းလဲသွားတာကိုတွေ့ရမှာဖြစ်တဲ့အကြောင်းစင်ကာပူနိုင်ငံအခြေစိုက်သုံးသပ်သူဂျိုင်းမန်နွန်ကပြောပါတယ်။ထရမ့်ပထမတက်တန်းကာလအတွင်းတရုတ်ပေါ်အခွန်တိုးကောက်တာကြောင့်တရုတ်နိုင်ငံအတွင်းစိတ်ယုံတွေထိုင်းမလေးရှားဗီယက်နမ်နိုင်ငံတွေကိုပြောင်းရွှေ့သွားကြပါတယ်။အခုဒီချိန်မှာလည်းတရုတ်နိုင်ငံနဲ့နီးစပ်တဲ့ကမ္ဘောဒီးယားလာအိုအပြင်အင်ဒိုနီးရှားနိုင်ငံကိုလည်းတရုတ်ကစိတ်ယုံတွေပြောင်းရွှေ့တာဖြစ်လာနိုင်ပါတယ်ခင်ဗျာ။
မလေးရှားနိုင်ငံတော်ဘဏ္ဍာငွေနဲ့ထူထောင်ခဲ့တဲ့ 1MDB ဘဏ်ရင်းနှီးမြှုပ်နှံမှုရန်ပုံငွေဒေါ်လာဘီလီယံနဲ့ချီအလွဲသုံးစားမှုနဲ့ထောင်ဒဏ်ချမှတ်ခံထားရတဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇက်နဲ့ဘဏ္ဍာရေးဝန်ကြီးဟောင်းတို့အပေါ်ဆွဲဆိုထားတဲ့အမှုတချို့ကိုပလတ်ဖို့မလေးရှားကွာလာလမ်ပူအထက်တရားရုံးကဒီကနေ့နိုဝင်ဘာလ28ရက်နေ့မှာဆုံးဖြတ်လိုက်ကြောင်းအကျိုးဆောင်ရှင်တွေကပြောပါတယ်ခွင့်ပြုထားတဲ့အချိန်ကာလအတွင်းလုပ်ငန်းတွေမပြည့်ပြတ်တာနဲ့အစိုးရရှေ့တွေဘက်ကလုံလောက်တဲ့တပ်တွေအထောက်အထားမပြနိုင်တာကြောင့်ခုလိုဆုံးဖြတ်လိုက်ရတာဖြစ်တယ်လို့အကျိုးဆောင်ရှေ့တွေကပြောပါတယ်ရှင်ဗုဒ္ဓဘုရားညချမ်းသတင်းအစီအစဉ်ကိုကိုစော်ဝင်းလိုက်နဲ့အတူပြပြခဲ့တာပါအခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေကိုကြည့်ကြရအောင်ပါရှင်ကချင်ပြည်နယ်ဗမော်မြို့လေရင်ဝင်းကိုကချင်တိုင်းသားလက်နက်ကိုင်ဖွဲ့ KIA ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့ပြီးရဲ့နောက်မှာလေရင်ခီးစင်တွေရန်နာခဲ့တဲ့အတွက်ဒေသခံတွေလေရင်ခီးစင်တွေကိုရန်နာခဲ့ရတယ်လို့ဒေသခံတွေက VOE ကိုပြောပါတယ်တိုက်ခိုက်မှုအပြီးမနေ့နှောင်းပိုင်းမှာပဲဝိုင်းမော်မြို့နယ်ဝက်ရှောင်ရွာကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်အဆောက်အုံတစ်ခုလည်းထိခိုက်ခဲ့ပါတယ်ကချင်ပြည်နယ်ကစစ်ရေးတင်းမာမှုနောက်ဆုံးအချိန်ကြီးရန်ကုန်ကသတင်းပေးပို့လာတာကိုကိုစံကျော်ကပြောပြမှာပါရှင်
ကချင်ပြည်နယ်ဗမော်နယ်မိုးမောက်ကြားမှာတော့စစ်ကောင်စီနဲ့ KIA ပူးပေါင်းတပ်တွေကြားမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးကချင်ပြည်နယ်ဗမော်မြို့လေစိတ်ကိုလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ခီးစဉ်တွေရပ်ဆိုင်ထားကြောင်းကချင်ဒေသခံတို့ကပြောပါရယ
်မိုးမောက်နဲ့ဗမော်ကြားကတိုက်ပွဲဖြစ်နေတာဒါလေကြောင်းတိုက်ခိုက်တဲ့ပုံမှန်ဖြစ်နေတယ်ဗမော်ဘက်ကတော့မနေ့ကလေစိတ်ကိုဆွတ်တိုက်တုံးမပြတ်တော့ဒီခီးစဉ်တွေရပ်ထားကြော
လုံငဲ့ရဲ့မလ9ရက်နေ့ကလည်းဗမော်လေစိတ်မှာလက်နက်ကြီးကြပြီးပြေးလည်ထိခိုက်ခဲ့တာကြောင့်လေရင်ခီးစင်တွေကိုရှေ့ရခန့်ရန်နာခဲ့ရပါတယ်။မိုးမောင်းတဲ့ဗမော်အကြမ်းမှာတော့စစ်ကောင်စီတပ်နဲ့ KIA အကြမ်းဖြစ်ပွားနေတဲ့တိုက်ပွဲတွေဟာနှစ်လကျော်ကြာကြာမြင့်နေပြီဖြစ်ပါတယ်။ကချင်ပြည်နယ်ကတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးစခန်းတရှိရာကံပိုက်တီမြို့ကို KIA ကသိမ်းယူလိုက်တဲ့နောက်မှာဝိုင်းမော်ကံပိုက်တီကားလမ်းကမြို့ရွာအချို့ကိုလေကြောင်းကတိုက်ခိုက်တာတွေရှိလာနေတာပါ။အလားတူပဲဒီလနိုဝင်ဘာလ26ရက်နေ့ညနေ3နာရီခွဲကမှဝါရှောင်ရွာကိုလေကြောင်းကတိုက်ခိုက်ခဲ့တာရှိကြောင်းဝိုင်းမော်ဒေသခံတူက VOA ကိုပြောပါတယ
်။မနေ့ကဝါရှောင်မှာအဲဒီဝါရှောင်ကတရုတ်ကတော့အရင်ကနေစစ်ရဲစမြောင်းကိုစစ်တယ်အဲဒီမှာအဲဒီစမြောင်းကိုဝါတိုင်းကြတယ်။လူထိခိုက်ရမရှိဘူးကြတယ်။
ဒေသတွင်းသတင်းမီဒီယာတွေမှာတော့ဂျက်တိုက်လေယာဉ်နဲ့ဘုံနှလုံးကျဲချခဲ့ကြောင်းအခြားတစ်လုံးကတော့ KIA တပ်တွေနေရာယူထားတဲ့73ကီလိုစုပေါင်းဂိတ်မှဖြစ်ကြောင်းဖော်ပြပါတယ်။လောလောဆယ်ဝိုင်းမော်ကမ်ပိုက်တီလန်ကဝိုင်းမော်ခါလာယာ58တယင်ဂိတ်နဲ့ဝူယန်ပီတူးစစ်ဂိတ်တွေကလည်းဖြတ်တန်းသွားလာခွင့်ပိတ်ထားပါတယ်။ဒီလ24ရက်နေ့ကဝိုင်းမော်မြို့နယ်နန့်ဝါကျေးဝါအနီးကိုလေကြောင်းကဘုံကျဲခဲ့တာကြောင်းနေအိမ်3လုံးပျက်စီးပြီးလူတစ်ယောက်ထိခိုက်ခဲ့ကြောင်းနဲ့22ရက်နေ့မှာတော့စတုံးမြို့ဘုံကျဲတိုက်ခိုက်မှုမှာဟိုတယ်တစ်လုံးနဲ့မြို့နယ်အုပ်ချုပ်ရေးယုံပျက်စီးခဲ့ကြောင်းလဲဒေတာတွင်သတင်းမီဒီယာတွေကဖော်ပြပါတယ်။ကချင်ပြည်နယ်အတွင်းတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။
ဆက်လက်ပြီးတော့ဒီကချင်ပြည်နယ်ကစီရီတက်မာနေတဲ့အခြေအနေကိုလည်းကျမတို့နောက်ဆုံးအခြေအနေပေါ့နော်ကြည့်ကြရအောင်ပါဆောဆောကတော့ကုဆန်ကျော်ပြပြသွားတာပါအဲ့တော့ဒီကချင်တိုင်းသားလက်နက်ကိုင်ဖွဲ့ KIA နဲ့တိုက်ပွဲတွေအတွင်းမှာကမ်ပိုက်တီကနေတရုတ်နိုင်ငံနဲ့တင်းချောင်သွားတဲ့စစ်ကောင်စီတပ်တွေဟာအခုအခါမှာဆိုလို့ရှိရင်တော့ရှမ်းပြည်နယ်မြောက်ပိုင်းမှာပြန်ပြီးတော့စူးစီးနေတယ်လို့နှိဆက်သူတွေက VOA ကိုပြောပါရတယ်။ကမ်ပိုက်တီနယ်စပ်ကနေတရုတ်နိုင်ငံထဲကိုထွက်ပြေးသွားတဲ့စစ်ကောင်စီတပ်တွေကိုမူဆယ်မြို့ကိုရောက်တဲ့အထိတရုတ်နယ်စပ်လုံခြုံရေးတပ်ဖွဲ့တွေကပြန်ပြီးတော့ပို့ဆောင်ကူညီခဲ့တယ်လို့လည်းဆိုပါရတယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့လာတာကိုတော့ကိုစော်မိုးကျော်ကပြောပြမှာပါရှင်။
ကချင်အထူးဒေသတစ်ကနောက်ဆုံးကြန့်ရှိနေတဲ့တရုတ်မြန်မာနယ်စပ်ကမ်ပိုက်တီမြို့ကို KIA ပူးပေါင်းတပ်တွေကနိုဝင်ဘာလ20ရက်နေ့မနက်ပိုင်းကစတင်ထိုးစစ်ဆင်ခဲ့ပြီးညနေပိုင်းမှာသိမ်းယူခဲ့ပါတယ်။လက်ရှိမှာတော့ကမ်ပိုက်တီတစ်မြို့လုံးကို KIA ကနယ်မြေရှင်းလင်းရေးတွေဆောင်ရွက်ပြီးမြို့ကိုထိန်းချုပ်ထားပါတယ်။ကချင်ပြည်နယ်ကမ်ပိုက်တီနယ်ဝိုင်းမော်မြို့အထူးဒေသတစ်ကမ်ပိုက်တီမြို့သိမ်းတိုက်ပွဲမှာစီရင်နိုင်လို့တရုတ်နိုင်ငံတဲကိုစစ်ကောင်စီတပ်ဖွဲ့ဝင်300ကျော်လောက်လက်လွတ်ထွက်ပြေးသွားခဲ့ပါတယ်။တရုတ်ထဲကိုထွက်ပြေးသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်အားလုံးကိုတရုတ်နယ်ကြားဆောင်တပ်ကနိုဝင်ဘာလ23ရက်နေ့ညနေပိုင်းမှာတရုတ်ပြည်ယူနန်ပြည်နယ်ကျဲကောင်ကနေတဆင့်မူဆယ်နယ်ဇက်ကိုပြန်လည်လွှဲပြောင်းပေးရခဲ့ပါတယ်။အခုအခါမှာတော့ဒီတရုတ်ဘက်ကနေပြန်လွှဲပေးခဲ့တဲ့ကမ်ပိုက်တီကထွက်ပြေးသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ကတပ်မ69လက်အောက်ခံတိုင်ရင်းတွေနဲ့ပူးပေါင်းပြီးတိုင်ရင်းအဖြစ်ပြန်လည်ဖွဲ့စည်းနေကြောင်းနိစတူတူက VOA ကိုအခုလိုပြောပါတယ
်။ကမ်ပိုင်းကြီးခိမဖွဲ့ပြီးတယ်ဟိုတချို့ဝင်နေအနောက်တစ်ခါစစ်တပ်မိသားစုဝင်ပြီးစစ်တပ်အကူအညီရောပေါ့နော်။ဒီလိုမျိုးစက်ဖက်ကိုဖွဲ့ပြီးတင်းချောင်းရတယ်။ဒီလိုဘက်ကနေပြီးတော့မှာမူဆယ်ဖိတ်ကိုအရင်ညာပေါ့ညာဝင်သူများမသိတဲ့အချိန်ပေါ့နော်။ဒီအရောက်တုံးရဆိုတော့လာပြီးတွင်းသွားတယ်။ဒီဘက်ကရဟလီလီကနည်းနည်းဒီနောက်ပေါ်မှာဒီတိလုံငယ်ဆက်တောက်လျှောက်ပေါ့နော်။ဒီနောက်ပေါ်မှာကင်းထောက်ပြီးတဲ့ပုံစံမျိုးရှိတယ်။မူဆယ်မှာသူတကယ်ပုံစံမျိုးနဲ့တော့ဒီမှာဖွဲ့ကြည့်မှုရှိတယ်။တမ69လို့ပါလို့နော်။ဒါအဲ့တော့တမ69ပုံစံမျိုးသူရပြီးတော့ဖွဲ့ကြည့်မယ်လို့အဲ့အလူကြီးဟာနဲ့သူကအဲ့လိုမျိုးအတန်တော့ထွက်တာပဲ
။မူဆယ်မျိုးနဲ့ဟာရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီရဲ့တမ69အထိုင်ချထားတဲ့တခုတည်းသောကြံရှိနေတဲ့မျိုးလည်းဖြစ်ပါတယ်။ကြံတဲ့နေရာတွေကိုတော့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့တွေကအသီးသီးထိန်းချုပ်ထားပါတယ်။ဒါကြောင့်လက်တလောမှာတော့ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့မှာစစ်ကောင်စီလက်အောက်ခံပြည်သူ့စစ်အဖွဲ့တွေရဲ့အရေးအယောင်ကိုသိမတွေ့ရတော့ဘူးလို့ဒေသခံတကူကပြောပါတယ်။
ผมจะเลยพาไปที่ไอ้โหปုံมันแล้วก็ตั้วลาในไทยน่ะปုံมันแล้วแล้วชูชาที่ตัวปิดชื่อได้ไอ้โหอยู่นู่นแล้วมันจะมาတော့ว่าไอ้เนาะไซแบนล่ะตัวตัวไอ้โหไซไทยคนละไทยเนี่ยเล่นไม่ได้ป่ะที่สมมุติมากว่าอะคือตัวตัวไอ้โหนี่เลยတော့ဒီကတည်းကဒီမှာဒီမချက်ရတော့တည်းကိုချက်ကိုခိုင်းနေလေတော့မကုန်ဘူးဖြစ်ပြီးတော့ဒီမှာနေရတာတော့တည်းကိုရှင်းသွားပြီးတော့ပြည်သူ့ရဲ့အရင်မချက်တော့ဒီအဒီပေါ့
တရုတ်မြန်မာနယ်စပ်တလျှောက်ကစီရေးပဋိပက္ခတွေကိုတတိပေးတုံ့ပြန်တဲ့အနေနဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကနယ်စပ်ဂိတ်တွေကိုတရုတ်ကမကြားသေးခင်ကပိတ်ခဲ့ပါတယ်မြန်မာဘက်မှာစားတောက်ကုန်နဲ့73စီတွေပြတ်လတ်နေပါတယ်အခုတော့ရှမ်းပြည်နယ်မြောက်ပိုင်းကမူဆယ်နယ်စပ်ဂိတ်ကနေစားတောက်ကုန်တွေကိုတနိုင်တစ်ပိုင်းတင်သွင်းဖို့တရုတ်ကပြန်ပြီးခွင့်ပြုပေးလိုက်ပါတယ်တရုတ်နဲ့ထိစပ်နေတဲ့မြန်မာနယ်စပ်မှာစီးရဲကျပြန့်လာတဲ့အတွက်တရုတ်ကတိုင်းရင်းသားလက်နက်ကင်တွေကိုဖိအားပေးတဲ့အနေနဲ့နယ်စပ်ဂိတ်အားလုံးနီးပါးကိုအောက်တိုဘာလ18ရက်နေ့နောက်ပိုင်းကစပြီးတစ်ခုပြီးတစ်ခုပိတ်လာခဲ့ပါတယ်အခုအချိန်ထိဆက်ပိတ်ထားဆဲဖြစ်ပါတယ်ကချင်ပြည်နယ်အတွင်းကစီးရဲအခြေအနေတွေတိုင်းရင်းသားလက်နက်ကင်တွေတင်ပိုက်လိုက်တဲ့နယ်စပ်မျိုးတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူး
ကိုစော်မိုးကျော်ပြောပြသွားတာပါအခုဆက်လက်ပြီးတော့စကိုင်းတိုင်းမှာဒီစစ်ကောင်စီရဲ့တိုက်ခိုက်မှုအခြေအနေတွေကိုလည်းကြည့်ကြရအောင်ပါရှင် စကိုင်းတိုင်းကလေးမြို့နယ်လက်ပံချောင်းကျေးရွာမှာစစ်ကောင်စီရဲ့လက်နက်ကြီးထိမှန်ပြီးတော့ကလေးတအုပ်ပါဝင်ရွာသား၄ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မနေ့တုန်းကဆိုလို့ရှိရင်လည်းသေဆုံးမှုတွေအပါအဝင်လက်ပံချောင်းကျေးရွာမှာစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ဒီလာထဲမှာပဲသေဆုံးသူရေတွက်ဟာ၅ဦးထက်မနည်းရှိနေပါပြီ။ဒီအကြောင်းရန်ကုန်ကတည်တင်းပေးပို့ထားတာကိုအခြေခံပြီးတော့မက်ခင်လေးကပြောပြမှာပါ။
ကလေးမျိုးအခြေဆိုင်စစ်ကောင်စီအမြောက်တပ်ကလက်ပံချောင်းကျေးရွာကိုအင်္ဂါနေ့အစောပိုင်းမှာလက်နက်ကြီးနဲ့၄ချိန်ပစ်ခတ်ရမှာရွာသားတချို့သေဆုံးခဲ့တာလို့ဒေသခံတွေကပြောပါတယ်။အသက်25နှစ်အရွယ်ကျောင်းဆရာမတဦး၊အသက်14နှစ်အရွယ်ကျောင်းသူတဦး၊အသက်54နှစ်အရွယ်အမျိုးသမီးတဦးနဲ့အသက်65နှစ်အရွယ်အမျိုးသားတဦးစုစုပေါင်း၄ဦးသေဆုံးခဲ့တယ်လို့လည်းဒေသခံတယောက်ကပြောပါတယ်
။မနေ့ပိုင်းကကျန်လာရင်တော့တော့တော့ဆရာဆရာစီတူနီကလည်းမဟုတ်ဘူးဒီတိုင်းပဲသူဒေတာခါတွေကဒေတာခံကျန်တဲ့အတွက်သူအေးစစ်နေနေရအဲလည်းလည်းတယောက်လေးလုံးဖြစ်တယ်အကြောင်းကြာတာလေးရပြစ်ခတ်နေရတာလည်းရှိပြန်တယ်ဆရာမနဲ့ကလေးပါတို့လည်းအဲ့ဒါမိကလေးတော့ရေးရေးပြုတ်ဖြစ်မှရတော့
လက်ပံချောင်းကြီးရွာကိုစစ်ကောင်စီတပ်ဖွဲ့တွေကလက်နက်ကြီးနဲ့မကြာခဏပစ်ခတ်တိုက်ခိုက်နေပြီးအခုနောက်ဆုံးတစ်ကြိမ်နဲ့ပါဆိုရင်ဒီလာထဲမှာတေဆုံးသူ၅ဦးရှိသွားပြီလို့ပြောပါတယ်
ဒီမှာရှိတဲ့ဒီဟာတွေကိုထူလိုက်တန်စီထူလိုက်ညာစုထူလိုက်အဲဒါတော့တို့မရင်းနေမချင်းမချင်းတို့အဲတို့ဒါတော့ထူကြတော့ပုံမှန်လိုက်ထူသွားတယ်၃ရက်တစ်ခါထူမလားတစ်ပတ်တစ်ခါထူမလားအဲထူလိုက်ရင်လည်းတစ်ခါထူလိုက်လည်းအနည်းဆုံး၄လုံး၅လုံး၆လုံးအဲလိုထူတာပုံမှန်ပါပဲဒါကတော့ပုံမှန်ပါပဲအတိတ်တိုင်းရှိတာနဲ့မရှိရပဲပေါ်သွားတာ
စစ်ကောင်စီကနေမြေရှင်းလင်းရေးစစ်ကြောင်းထူတာလက်နက်ကြီးတွေနဲ့ကြေးရွာတွေကိုရန်တန်ပစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်သခိုင်းတိုင်းကဒေသတော်တော်များများကဒေသခံတွေဟာစစ်ဘေးရှောင်နေကြရပါတယ်စစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေမှာပြည်သူကာကွယ်တပ် PDF တွေရှိနေလို့နေမြေရှင်းလင်းရတာဖြစ်တယ်လို့ထုတ်ပြန်လို့ရှိပါတယ်ဒီလိုနေမြေရှင်းလင်းမှုတွေကြောင့်သခိုင်းတိုင်းမှာစစ်ဘေးရှောင်ဒုက္ခသည်တွေနဲ့ထိခိုက်သေဆုံးမှုတွေလည်းတိုးလာနေပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပြည်ပခန့်တွေကြီးထွားလာရကနေရဲစွန့်ခွာသူတွေတိုးလာနေရမှာအခုနောက်ဆုံးအချက်လက်တွေအရဆိုရင်ပြည်ရင်းဒုက္ခသည်အရေးအတွက်ဟာနောက်ထပ်2သိန်းခွဲကျော်တိုးပြီးတော့စုစုပေါင်း 3.4 သန်းရှိနေပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကလည်းဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်ရှင်
မခေလေးပြောပြသွားတာပါအခုလို့ဒီမြန်မာနိုင်ငံတဝန်းမှာစည်ရေးပฏิပခတွေဖြစ်ပွားရာဒေသတွေမှာဆိုလို့ရှိရင်စစ်ကောင်စီဘက်ကကုန်စည်တဲ့ယူခွင့်တွေကိုပိတ်ပင်ထားတဲ့အတွက်73စီဟာရှားပါလာနေတဲ့အခြေအနေကိုဒေသခံတွေက VOA ကိုပြောပါတယ်ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုမဆုမွန်ကပြောပြမှာပါရှင
်စစ်ကောင်စီတပ်နဲ့တော်လိုင်းရေးအင်အားစုတွေကြားတိုက်ပွဲပြင်းထန်နေတဲ့နေရာဒေသတွေမှာနှစ်ဖက်အပြန်အလှန်ကုန်စည်တဲ့ယူခွင့်ကတ်သက်ထားတာတွေကြောင့်ကုန်ပစ္စည်းတချို့နဲ့73စီပြက်လက်တာမျိုးတွေကြုံတွေ့နေရပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။မိုင်းရဲလာရှိုလန်ကိုပြီးခဲ့တဲ့ရက်ပိုင်းကပဲစစ်ကောင်စီဘက်ကပိတ်ဆို့ခဲ့ပြီးတော့တောင်ကြီးမိုင်းကိုင်လာရှိုလန်ကိုပါထပ်ပြီးတော့ပိတ်လိုက်တာပါ။ဒီလိုအခြေအနေမှာပဲရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်တွေမှာမြန်မာဘက်ကို73စီမတင်ဖို့ဘူး။တရုတ်ဘက်ကလည်းတင်းတင်းကြပ်ကြပ်ကန့်ကွက်ထားပါတယ်။ဒါကြောင့်မို့လို့မောင်ခိုရတဲ့73စီတမျိုးကိုပဲဈေးကြီးပေးပြီးဝယ်သုံးနေရပါတယ်လို့မူဆယ်ဒေတာကလုပ်ငန်းရှင်တဦးက VOA ကိုပြောပါတယ
်။အခုဒီရက်ထဲမှာတော့အများသောပြည်ဝယ်လို့ရတဲ့ဈေးကတော့ပေါင်း3,900ပေါ့နော်။ဒီတာ20ဆိုတော့ဟွာလောက်ကြမှာ 6,900 လောက်တော့ရှိမှာပေါ့လေ။မောင်ခိုဘယ်ကဝင်နေလဲတော့မသိဘူး။အောက်ကလည်းလာတဲ့ဈေးကတော့ဒီတရုတ်စီတက်တော့တရုတ်စီလည်းဝင်တော့ဝင်တယ်မောင်ခိုဝင်တာတော့နော်ဘယ်လိုဝင်လဲတော့မသိဘူး။အဲ့ဒါမျိုးဘုံနေနဲ့လာရောက်တာမျိုးတော့ရှိတယ်။ဒီတာ20ဘုံကို2သိန်းရောက်တယ်၊2သိန်း900ရောက်တယ်၊2သိန်း800ရောက်တယ်အဲ့လိုရောက်
။ကိုကတက် MMDA ထိန်းချုပ်ထားတဲ့ရှမ်းမြောက်ကလာရှိုမျိုးနဲ့တော်လန်ရေးတက်တွေဝင်းရံထားတဲ့တရုတ်နယ်ဇက်ကမူဆယ်ကိုဆက်သွဲထားတဲ့လမ်းမိုက်မှန်သမျှကိုစစ်ကောင်စီဘက်ကအခုရက်ပိုင်းထဲမှာပဲဖျက်တောက်ပိတ်ဆို့တာတွေလုပ်နေတာပါ။တိုက်ပွဲဖြစ်ပွားပြီးတော့တော်လန်ရေးအင်အားစုတွေအားကောင်းတဲ့နေရာအများစုမှာအခုလိုမျိုး73စီပြက်လက်တာမျိုးတွေရှိနေပါတယ်လို့မြမပြည်အနှံ့ခီးစဲတည်ယူပို့ဆောင်ပေးနေတဲ့လုပ်ငန်းရှင်တဦးကလည်းပြောပြပါဗျ
။ရှမ်းဘက်တို့ကသကိုင်းဘက်တို့ကြတော့သူကနေမြေမေးချမ်းတဲ့အပေါ်မှာဟိုဘက်ဒီဘက်အပွဲစည်းတွေကသူတို့ကဟိုလိုပိတ်ဒီလိုပိတ်ဒီပိတ်တဲ့ခါကျတော့အဲ့မှာစီရရောက်ဖို့ကမလွယ်ဘူးဖြစ်လို့ပါ။ကျွန်တော်တို့သိရတယ်လားပေါ့နော်။လမ်းပိတ်လို့ဖြစ်တာနိုင်ငံရေးကြောင့်လမ်းပိတ်လို့ဖြစ်တာအဓိကတော့ဒီကျန်တဲ့ဟိုစီသေးကနိုင်ငံလုံးဖြစ်တာမဟုတ်ဘူး။မအေးချမ်းတဲ့ဒေသတွေမှာဖြစ်နေတယ်ကွာ။တချို့ဒေသကြောင်လည်းမအေးချမ်းတော့ညာလည်းပဲပုံမှန်သွားလာလို့သွားလာခွင့်ရနေသေးတယ်ဆိုရင်တော့မ ဘာမှပြဿနာမရှိသေးဘူ
း။ရန်ကုန်အပါဝင်ပြည်နယ်နဲ့တိုင်းတချို့မှာတော့ပုံမှန်အတိုင်း73စီကိုဝယ်ယူနိုင်ပါတယ်လို့သူကဆက်ပြောပါတယ်
။ရန်ကုန်ကနေဒီဘက်အချက်ချမ်းပေါ့ပြည်သူနဲ့မြို့ကြီးနဲ့တဘောတိုင်းအဲ့ဒီဘက်အချမ်းမှာအား73စီကအခုကအရင်လိုတော့မကျပ်ဘူး။ဝယ်လို့တော့သင့်ပြီးတယ်။ဒီဆိုင်မှာဝင်ထည့်ထည့်လို့ရတယ်။ဟောအေရီတိုင်းတဘောတိုင်းရန်ကုန်တိုင်းအုတ်ကင်းပြည်နယ်မွန်ပြည်နယ်ပေါ့နော်အဲ့ဒါတွေကတော့တလက်ရှိတော်တော်တွေမှာငြိမ့်နေ
တယ်ဒါပေမဲ့ချင်းပြည်နယ်အပါအဝင်စကိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်တချို့ကို73စီခွဲတမ်းမပေးတော့ဘူးဆိုတဲ့သတင်းတွေကပြီးခဲ့တဲ့ရက်ပိုင်းမှာပဲထွက်ပေါ်လာခဲ့တာပါအဲ့ဒီနောက်မှာပဲဒေတာရင်း73စီအလူရဲ့ဝယ်ယူစုဆောင်းတာနဲ့ဈေးနှုန်းတက်လာတာတွေဖြစ်ခဲ့ပါတယ်73စီတင်သွင်းတူလောင်ဖြန့်ညှင်းခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီဘက်ကတော့လူမှုကွန်ရက်တယ်ပေါ်မှာပြန့်နှံ့နေတဲ့မြို့နယ်အလိုက်စီခွဲတမ်းလျှော့တယ်ဆိုတာကမဟုတ်ဘဲနဲ့စီဆိုင်နေအလိုက်73စီအသင်းတွေကပဲတွက်ချက်ပြီးတော့ဖြန့်ဖြူးပေးနေတာပါလို့ကော်မတီတာဝန်ခံက VOA ကိုပြောထားပါတယ်73စီဖြတ်တောက်ထားတယ်ဆိုပြီးတော့သတင်းတွေထွက်ပေါ်နေတဲ့နေရာဒေသမှာတော့73စီဝယ်ယူနိုင်ရေးကပုံမှန်အခြေအနေမှာရှိမနေဘူးလို့ဒေသခံတွေကပြောနေကြပါတယ်ရှင်
မဆုမမအခုဆက်လက်ပြီးတော့အမေရိကန်နိုင်ငံရေးနဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုကြည့်ရှုနားဆင်ကြရအောင်ပါအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကနိုင်ငံသားရေးဝင်ကြီးဖြစ်မာကိုရူဘီယိုကိုရထားတာပါရူဘီယိုဟာ2011ခုနှစ်ကတည်းကဖလော်ရီဒါပြည်နယ်စီးနစ်အထက်လွတ်တော်အမတ်တအူးဖြစ်ပြီးတော့နိုင်ငံသားရေးရာနဲ့ထောင်လန်းရေးကော်မတီတွေမှာတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်စတီးဗ်ဟာမန်သတင်းပေးပို့ထားတာကိုကိုငင်းချန်းကပြောပြမှာပါရှင်
အသက်53နှစ်အရွယ်မာကိုရူဘီယိုဟာကျူပါရွှေပြောင်းအခြေချဘလုတ်သမားလူတန်းစားမိသားစုမှာမွေးဖွားလာသူပါသူ့ကိုယ်သာအထက်လွှတ်တော်စနစ်ကအတီးပြုတ်ခန့်အပ်ပေးမယ်ဆိုရင်သူဟာပထမဦးဆုံးစပိန်စကားပြောလက်တင်နယ်ဘွားနိုင်ငံသားရေးဝန်ကြီးဖြစ်လာမှာပါရူဘီယိုဟာတရုတ်အပါအဝင်ကျူပါနီကာရာဂွားနဲ့ဗင်နီဇွဲလားနိုင်ငံတွေကအာဏာရှင်တွေအပေါ်တင်းမာတဲ့သဘောထားကိုပြသထားသူပါ
Call the Hawkins
ကိစ္စအတော်များများမှာသူ့ကိုတိမ့်ငဲ့လို့ခမည်းခေါ်ခြင်းခေါ်လို့ရပါတယ်အထူးသဖြင့်တရုတ်နဲ့ပတ်သက်တဲ့ကိစ္စမှာပ
ါအမေရိကန်ကိုစန့်ကျင်ဖို့တရုတ်ဟာမြောက်ကိုရီးယား၊အီရန်၊ရုရှားတို့နဲ့ပေါင်းနေတယ်လို့ရူဘီယိုကပြောထားတာပါ2022ခုနှစ်မှာယူကရိန်းကိုရုရှားကကျူးကျော်ပြီးတဲ့နောက်ရူဘီယိုကယူကရိန်းကိုလူသိထင်ရှားထောက်ခံခဲ့သူပါလက်တလုံးမှာတော့ဒီစစ်ပွဲကိုအဆုံးသတ်ရေးစိတ်ဆက်ညှိနှိုင်းဖို့တောင်းဆိုထားပြီးပြီးခဲ့တဲ့ဧပြီလတုန်းကယူကရိန်းကိုပေးမဲ့စည်ရေးအကူအညီဒေါ်လာ65ဘီလီယံကိုစန့်ကျင်ပေးပေးခဲ့ပါတယ်
And so I believe our goal when
Ukraine နဲ့ပတ်သက်ရင်ကျွန်တော်တို့ထားရှိတဲ့ရည်မှန်ချက်က Ukraine ကိုကူညီတဲ့နေရာမှာကျွန်တော်တို့ဘက်မှလည်းကုန်ကြစရိတ်နှဲစီပြီးကမ္ဘာတဝန်းကကျွန်တော်တို့မဟာမိတ်တွေကိုလည်းဘေးမဖြစ်စေတဲ့ညီဖြစ်တင်ပါတယ
် Rubio ကိုအတီးပြုတ်ခန့်ထားမဲ့လုံဖော်ကိုင်ဘက်စင်းနေအမတ်တွေက Ukraine နဲ့ပတ်သက်တဲ့ Rubio ရဲ့မူဝါဒယုံကြည်ချက်ကိုလေးလာဆန်းစစ်ကြမယ်လို့ Brookings Institution က Michael O'Hanlon ကပြောပါတယ်
Certainly if we were to abandon Ukraine
တကယ်လို့ကျွန်တော်တို့ Ukraine ကိုသာစွန့်ပစ်ခဲ့မယ်ဆိုရင် Rubio ကစွန့်ပစ်တယ်လို့ပြောနေတာမဟုတ်ပေမဲ့လည်း Ukraine ရှုံးသွားတာကိုထိုင်ကြည့်နေခဲ့မယ်ဆိုရင်ကမ္ဘာတလွားကအမေရိကန်မဟာမိတ်တွေအနေနဲ့သူတို့နောက်မှာကြီးစုဆောင်မပေးမဲ့အမေရိကန်တကယ်ရှိရလားဆိုတာတန်မြတ်ဝင်သွားမှာပါ
လွန်ခဲ့တဲ့၈နှစ်က Republican ပမာဏရွေးကောက်ပွဲတွေမှာ Rubio ဟာ Donald Trump နဲ့ရှင်ပြိုင်ခဲ့သူပါသူဟာနိုင်ငံသားရေးဝန်ကြီးအဖြစ်နဲ့ Trump ရဲ့ American ပထမမူဝါဒကိုအကောင့်ထည့်ဖော်မဲ့အဓိကတန်တမန်ဖြစ်လာမှာပါ။လေးလာသူ Vilma Petrush က
မဟာရယ် cualquier expectativa que
sea ဘလို့မျှော်မဲချက်ပဲဖြစ်ဖြစ်ကျမတို့လက်တွေကြားရပါမယ်။ကဘာပေါ်ကတခြားအကျိုးစီးပွားတွေနဲ့ရှင်လာရင် American အနေနဲ့သူ့အကျိုးစီးပွားကိုဦးစားပေးမှာပါ။
အရှိအလေပိုင်းအရေးမှဆိုရင်လေ Trump ရဲ့ရည်တည်ချက်အတိုင်း Rubio ဟာ Israel ကိုခိုင်ခိုင်မာမာထောက်ခံသူပါ။ရူဘီယိုဟာစီးနေအမတ်ဘွားတို့ကဂါဇာမှာရှိတဲ့ဟားမတ်စ်အဖွဲ့ကိုအပြတ်ချိန်မုံဖို့အစ္စရေးကိုတောင်းဆိုခဲ့သလိုအမေရိကန်ကအကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတဲ့ဟားမတ်စ်အဖွဲ့ပြန်စုဖို့အခွင့်အရေးရသွားမယ်လို့ပြောပြီးအပြစ်ရရေးကိုလည်းဆန့်ကျင်ခဲ့ပါတယ်ခင်ဗျာ
ကုငိမ့်ချမ်းပါရှင်ကျွန်မအခုဒီတော်တာရှင်တွေအတွက်သတင်းကောင်းတစ်ခုပြောပြချင်ပါတယ်ကျွန်မတို့မနေ့ပိုင်းထုတ်လွှင့်နေတဲ့ဒီရေဒီယိုရုပ်သံအစီအစဉ်ကိုအခုဆိုလို့ရှိရင်ဒီလှိုင်းတူမီတာကနေပြီးတော့ပြန်ပြီးတော့နားဆင်နိုင်ပြီဖြစ်ပါတယ်ဒီအတွက်လည်းဒီမီတာလိုက်အနည်းငယ်အပြောင်းလဲရှိတယ်ဆိုတာကိုအသိပေးပါရစေရှင
် VOA American တန်ရဲ့ VOA မြန်မာနာနခင်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုအစီအစဉ်ကို Digital Line တွေကအပြင် Line 2 Radio နဲ့ဖမ်းယူနိုင်ပါတယ်မနက်6နိုင်မှစတင်တဲ့ Radio Season မှာပထမပိုင်းနိုင်ရွယ်မနက်6နိုင်ကနေ6နိုင်ခွဲအထိထုတ်လွှင့်မှုတွေကို line 2m 25 kilohertz 1.165 andometer 32 kilohertz 6.53 tonya ne andometer 40 kilohertz 0.933 tonya ru ga ne phan yu nai ma de mana 6 nai ga ne 9 nai thi tanai long sa season ko ro 24 nai tin set pe ni de lu lu me sui yau tan line uae myanmar bain internet sa myanar ne facebook ne youtube lu mu kun ya sa myanar ri ga ne na sin chi shu nai ma de khmyar
VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။အခုကျမတို့ဒီမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိထုတ်လွှင့်နေတဲ့အစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကျမတို့ဒီအပတ်စဉ်ကဏ္ဍတွေထဲမှာ Editor ဆွေးနွေးကန်ဂျန်စီအာကစားကဏ္ဍစာရာရီကိုတင်ဆက်မှာပါအခုပထမဦးဆုံးတော့ဒီအက်ဒီတာဆွေးနွေးခန်းအစီအစဉ်ကိုကြည့်ကြရအောင်ပါရှင်အမေရိကန်သမ္မတဘိုင်ဒန်ကယူကရိန်းကိုတာဝေးပစ်ဒုံးကျည်နဲ့မြေမြုပ်မိုင်းတွေအသုံးပြုခွင့်ပေးလိုက်တဲ့အတွက်စိုးရိမ်မှုတွေရှိလာသလိုတစ်ဖက်မှာလည်းရုရှားနဲ့စစ်ပြေငြိမ်းရေးနှိမ့်နိုင်ဖို့အတွက်ယူကရိန်းကိုအားဖြည့်ပေးတာဖြစ်နိုင်တယ်လို့လည်းတွက်ဆမှုတွေရှိနေပါတယ်ဒီလိုလက်နက်သစ်တွေသုံးခွင့်ပြူရာဟာဘာရည်ရွယ်ချက်နဲ့လဲဘလို့အကျိုးဆက်တွေရှိလာနိုင်တယ်လဲဆိုတာကိုဒီတစ်ပတ်အက်ဒီတာဆွေးနွေးခဲ့မှာဥကြော်စံသားကိုမမြသဇင်အောင်ကဆွေးနွေးမေးမြန်းထားပါတယ်ရှင
်မင်္ဂလာပါဥကြော်စံသားရှင
်မင်္ဂလာပါဆရာ
အဲ့တော့ယူကရိန်းကိုဒီရုရှားနဲ့စစ်ပွဲမှာပေါ့တာဝေးပြေမစ်ဆိုင်ဒုံးတွေကိုရုရှားပိုင်နဲ့ထဲထိသုံးဖို့ဆိုပြီးတော့အမေရိကန်နဲ့ဗြိတိန်ကခွင့်ပြုလိုက်ပါတယ်အရင်တော့ဒါကိုတစ်ချိန်လုံးတားမြစ်ထားတာအခုမှဘာလို့ခွင့်ပြုလိုက်တာလဲ
အရင်တော့တစ်ချိန်လုံးတားမြစ်ထားတယ်ယူကရိန်းကသုံးချိန်နေတာကြာပြီအများတန်းတောင်းတယ်သူတို့ကမပြေခဲ့ဘူးဆိုတော့အခုဘာကြောင့်ပြေးရလဲဆိုတော့အဲ့ဒီသူတို့ပြောတဲ့အစင်းမြင့်ဓုတ်ပေါ့လေသူတို့က Army Tactical Missile Systems ATCASMS လို့ခေါ်တဲ့ဓုတ်တွေပေါ့အဲ့ဒါကိုအသုံးပြုလိုက်တာဘာကြောင့်လဲဆိုလို့ရှိရင်တော့ပထမတစ်ခုကတော့စီအဖြစ်စစ်မြေမှာလိုအပ်နေရယ်လောလောဆယ်မှာမြောက်ကိုရီးယားတပ်ဖွဲ့တွေကရုရှားဘက်ကရောက်လာပြီးရုရှားဘက်ကဝင်တိုက်နေပြီးတချို့နေရာတွေမှာရှိနေပြီးတိုက်တော့မယ်ဆိုတော့ဒီဟာကိုကောက်ွယ်တဲ့သဘောဖြစ်တယ်လို့ပေါ်ရင်အပြင်တွေ့မြင်ရပါတယ်အမေရိကန်ဆိုတော့ဘာကြောင့်ဒီဟာကိုသုံးဝင်ပြုတယ်ဆိုတော့တည်ဝင်ညာချက်မရှိပါဘူးဒီအစင်းမြင့်ဒုံနဲ့ပတ်သက်ပြီးတော့နောက်အဲ့ဒါအစင်းမြင့်ရဲ့လိုအပ်ချက်ပေါ်တယ်နောက်တစ်ခုကတော့သမ္မတဘိုင်ဒန်ကရာထူးကဆင်းပြရဖို့နှစ်လပဲကျန်တော့တယ်ဆိုတော့နောက်တက်လာမဲ့ဒေါ်နယ်ထရမ့်ကသူဒါတက်လာရင်ဒီစပဲကိုချက်ချင်းညဉ့်ညဉ့်ရအောင်ရဆဲအောင်လုပ်မယ်လို့ပြောနေရဟုတ်တမင်တကာဒေါ်နယ်ထရမ့်ရဲ့ညဉ့်ညဉ့်အစီအစဉ်အတွက်အနှောင့်အယှက်ဖြစ်အောင်တမင်တကာစစ်ဆင်ကိုမြင်ပြခဲ့တာလို့လည်းပဲတချို့က negative ဒါဆူတောင်းကပေါ့လေသုံးသပ်ပြီးတော့ပြောကြတယ်အဲတစ်ချိန်တည်းမှာပဲတချို့ကဒီဟာဝဲဘာပြောလဲဆိုတော့ဒေါ်နယ်ထရမ့်ကပူတင်နဲ့ယူကရိန်းကြားမှာညဉ့်ညဉ့်ဆွေးနွေးပြီးအဖြစ်ချဖို့ပြောလာတဲ့အခါမှာယူကရိန်းကိုစီးရေးအချိန်အင်အားညှင့်ပေးထားခြင်းအပြင်ယူကရိန်းဟာအပေါ်စီးကသူတို့မျိုးဒန်းတူ level နဲ့ဆွေးနွေးနိုင်မယ်တဆင်းနေပြီးတော့ဆွေးနွေးကြမလိုဘူးဆိုတဲ့သဘောနဲ့လွတ်တာဖြစ်တယ်လို့ပြောတယ်ဒါလည်းဖြစ်နိုင်တယ်ပေါ့လေအကုန်လုံးဟာဖြစ်နိုင်တဲ့အခြေအနေပါပဲစီးရေးအခြေအနေရခြေအနေရလိုအပ်တာရဲ့နောက်ပြီးတော့ဒေါ်နယ်ထရမ့်ရဲ့အတွက်စဉ်းစားစရာဖြစ်အောင်ရဲ့နောက်တစ်ခုကအဲ့မှာယူကရိန်းဟာအပေါ်စီးကနေပြီးညှိနှိုင်းနိုင်အောင်သူတို့မျိုးဒန်းတူညှိနှိုင်းနိုင်အောင်ဆိုပြီးတော့ပေးတယ်လို့ယူဆရပါတယ်မြတ်စွာ
အဲ့ဒီကုလသမဂ္ဂပိတ်ထားတဲ့မြေမြုံမိုင်းတွေပေါ့ဒါတွေကိုသုံးခွင့်ပြုတာရောဘာကြောင့်မလဲ
အဲ့ဒါလည်းဒီလိုပဲဆက်ဆက်နေပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကတော့ American အစိုးရဘက်ဒေဝင်ရှင်းလင်းချက်ပြောပါတယ် Lloyd Austin American ကာကွယ်ရေးဝန်ကြီးကပြောတယ်ဟိုဘက်ကလာတဲ့တပ်တွေဟာ Russian တွေဟာ Ukraine ဘက်ကိုထိုးပေါက်လာပြီဆိုရင်တကယ်အင်အားကြီးနေလက်နက်ကြီးနေမရှိစရန်ရကြီးနေတခင်းနဲ့ထိုးပေါက်လာတာမဟုတ်ဖ ೇನೆချင်းမြန်နံချီလင်းတက်တွေကိုပေါ့လေအာတက်စုလေးကိုလှုပ်ပြီးတော့အရင်ဆုံးဝင်ပြီးလမ်းရှင်းခိုင်းနေပါ냐ဆိုတော့အဲ့ဒီဟာကိုဟန်တာဖို့အတွက်သူတို့အဓိကလိုအပ်တယ်တရားပို့ပြီးတော့ခက်တဲ့ကိစ္စပေါ့လေဒါနိုင်ငံတကာကုလသမဂ္ဂတာမြင်ထားတဲ့ဟာကိုဟန်တာပြီးတော့ချိုးဖောက်ပြီးတော့ပေးရတဲ့ကိစ္စဖြစ်ပါတယ်ဆိုတော့သူတို့ကလည်းတည်ဝင်ဒါကိုအကြောင်းပြချက်ပေးပြီးတော့လုပ်တယ်ဘာပဲပြောပြောဒီအဝေးပြေးမစ္စိုက်စနစ်ပေးတာရောမြေမြုံမိုင်းတွေကိုခွင့်ပြုတာရောနှစ်ခုလုံးကဘာလို့ပေါ်ပြနေလဲဆိုရင်ရေဘူးရအဖြစ်ဒီစစ်ပွဲမှာယူကရိန်းဘက်ကအင်အားလိုအပ်နေတယ်အင်အားနှိမ့်နေတဲ့အတွက်ကြောင့်ဒီဘက်ကပူပြီးနှင်းပေးရတယ်ဆိုတာပေါ်လင်ပါတယ်ရုရှားကိုသူတို့မရှင်းနိုင်ဖြစ်နေတဲ့အတွက်ကြောင့်ပူပြီးအဖြစ်ပေးတဲ့သဘောလို့ပြောမှာဖြစ်ပါတယ
်ဒီလိုအနောက်နိုင်ငံတွေကပို့တိုးတိုးပြီးတော့ခွင့်ပြုလာတဲ့အပေါ်မှာရုရှားရဲ့တုံ့ပြန်တာဘယ်လိုရှိပါလဲ
ရုရှားဘက်ကလည်းပိုတိုးတိုးပြီးတော့ဖိလာမယ်ဆိုတဲ့သဘောပါပဲရုရှားဘက်မှာဆိုအခုစောစောကပြောခဲ့တဲ့ ATACSM အဲ့ဒီ missile တွေ6ဆင်းဖြစ်တယ်လို့ပြောတယ်အရင်ကတော့ supersonic ဆိုတဲ့ standard မြန်တဲ့ missile တွေရှိရဲ့အခုတော့ hypersonic hypersonic ဆိုတာ supersonic တဲ့50ပုံမြန်တယ် intercept ဂျာဖြတ်တိုက်ခဲ့လို့မရဘူးအဲ့ဒီဒုံးတွေကိုသုံးတယ်အဲ့ဒီဒုံးတွေမှာ ballistic လူကြီးညာကိုထိမ့်ကြည့်ပြီးတော့လှုပ်လို့ရတဲ့ဟာကိုပြစ်မှတ်ကိုတစ်ခါထိနိုင်တဲ့ဟာကိုလှုပ်ပြီးတော့သုံးတယ်ဒဇင်းနာမှာစသုံးပြီးလို့ပြောတယ်ဒါရက်အစင်းမြင့်တဲ့အော်လည်းသုံးအောင်ပဲဆိုတော့တောက်တန်နေတဲ့သတင်းစာရှင်တွေမှာပူတင်ကပြောသွားတွေ့ရပါတယ်ဆိုတော့ရုရှားဘက်ကလည်းစစ်ချင်းပူမြင့်လာတဲ့အဲ့ဒီဟာတွေအပြင်ရုရှားနျူကလ িয়ার လက်နက်သုံးဖို့အတွက်သူတို့မှသတ်မှတ်ထားတဲ့သတ်မှတ်ချက်ကိုတော့ရှော့ပေးလိုက်တယ်တကယ်လူအရင်လွယ်လွယ်ကူကူအသုံးပြုလို့ရအောင်ဆိုတဲ့သဘောဖြစ်လာတယ်ဆိုတော့ရုရှားဘက်ကတုံ့ပြန်မှုကတော့အရေးကြီးတယ်အင်တန်ဒီထားမယ်ကိစ္စဖြစ်တယ်လို့ပြောမှာပါအ
ဲ့ဒီလူတွေဖြစ်လာတဲ့အချိန်မှာပဲပေါ့ဂျာမနီဝန်ကြီးချုပ်ကသမရပူတင်နဲ့ဖုန်းဆက်ပြီးတော့စကားပြောတဲ့လူလဲသတင်းတွေမှာတွေ့ပါတယ်။တခြားနိုင်ငံတွေကရောဘလို့တုံ့ပြန်ပါလဲ
။တကယ်တော့ဂျာမနီကတော့ဒီနေတိုအဖွဲ့ထဲမှာဂျာမနီတို့ပြင်သစ်တို့အစရရတဲ့သူတို့ဒင်းကျန်းအဖြေရှာစီခြင်းတဲ့နိုင်ငံတွေဖြစ်ပါတယ်။ဒါနေတိုအဖွဲ့ဝင်ဖြစ်ပေမဲ့ပေါ့လေ။ဆိုတော့သူတို့ကတော့အဲ့ဒီကိစ္စကိုစစ်စစ်အဖြေရှာစီခြင်းနဲ့ဆန္ဒရရှိနေမှာပါ။မလွှဲတာလို့သာသူတို့နေတိုစီကန်တိုင်းလိုက်နာရတာပေါ့လေ။ Now နေတိုနဲ့မဆိုင်တဲ့ဂျာနိုင်ငံဖြစ်တဲ့တေယုကလည်းတော့ဟန်တာပါတယ်မကြိုက်ပါဘူးတေယုကအစကလေးကဒီစစ်ပွဲကိုတိုက်သိမ်းဘူးဒါနှိမ့်နှိုင်းဖြစ်စင်ဖို့လိုအပ်တယ်ဘာညာဆိုတော့အများအားကြောင်းရင်စစ်စပ်ပြင်မယ်ဆိုပြီးတော့နှစ်ဖက်လုံးကသူပြောနေတာဖြစ်ပါတယ်တေယုကလည်းကန့်ွက်ပါတယ်ထို့နည်းတကောင်းပါပဲဒီယူကရိန်းဒိုနန်နီစတဲ့အရှိဥရောပနိုင်ငံတွေပေါ့လေဟန်ဂေရီသမနာကပြောတယ်ဟာပူတင်ရဲ့ဘီလိုဘလိုလက်နက်အင်အားတွေတိုးချဲ့သုံးလာမယ်ဆိုတော့ဒီဟာကိုသိပြီးတော့ရှော့မတွေ့နဲ့ဒီပဋိပက္ခစီဘလောက်တောင်ဖြစ်နေတဲ့ global conflicts လို့ပြောတယ်။တကဘာလုံးလွှမ်းခြုံတဲ့ပဋိပက္ခကြီးဖြစ်သွားနိုင်တယ်ဆိုပြီးတော့ Hungary သမ္မတသတိပေးတာတွေ့ပါတယ်။နောက်တစ်ခါ Poland ဝန်ကြီးချုပ်ကလည်းပြောတယ် Donald Tusk လာသူကလည်းပဲပြောတယ်။ဒီကိစ္စဟာသိပြီးတော့အလေးထားစင်းတဲ့ကိစ္စဖြစ်တယ်ဆိုပြီးတော့ပြောပါတယ်ဆိုတော့နိုင်ငံတွေနောက်အထူးသဖြင့်ဒီ American ကမြေမြုံမိုင်းဒီ entry postal mines ပေါ်လေလူသားမိုင်းတွေကိုသုံးတာနဲ့ပြောလို့သိဝေဖန်တာကုလသမဂ္ဂရဲ့ပဋိညာဉ်ကိုဘာကြောင့်ချိုးဖောက်ရတယ်လဲ convention ကိုချိုးဖောက်တာဖြစ်တယ်ကုလအမေရိကန်ဟာဆိုပြီးပြောကြတယ်ဒီအထူးသဖြင့်ပြင်သစ်နိုင်ငံကလည်းပဲအစိုးရတည်ဝင်ပြောတာတော့ကျွန်တော်မကြသေးဘူးတော့လမွန်သတင်းစာကြီးကအပြင်းထန်ပြီးရှုတ်ထားပြီးဝေဖန်တယ်ဒါဟာမလို့သိဘူးဆိုပြီးပြောကြပါတယ်ဆိုတော့ကဘာကတုံ့ပြန်ကြတယ်ပေါ့လေကဘာကတော့သိမလို့လားဘောလေဒီဟာ
အရရှားဘက်ကကူတိုက်ဖို့ဆိုပြီးတော့မြောက်ကိုရီးယားစစ်သားတွေတပေါင်းကျော်အဲ့ဒီရုရှားနဲ့ယူကရိန်းနယ်စပ်ကိုလည်းလွှတ်ထားရှိတယ်။အဲ့တော့အမေရိကန်ကခံမှန်းတာကတော့မကြခင်မှာဒီတိုက်ပွဲတွေမှာမြောက်ကိုရီးယားစစ်သားတွေပါလာတော့မယ်ပေါ့။အဲ့တော့စီးရေးအခြေအနေကပိုပြီးတော့ကျေပြန့်လာမှာလား
။ကျေပြန့်လာနိုင်တယ်လို့ပြောကြပါရယ်။အဓိကအဖြစ်ဒီအမေရိကန်ကပြည်စည်းရေးသုံးငင်းပေးလာတာလည်းပဲမြောက်ကိုရီးယားတက်တယ်ရောက်လာတာကိုအကြောင်းပြရဲဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့အပြန်အလှန်သူနှင့်ကိုမြင်တော့ဖြစ်လာနိုင်တယ်။သို့တော်လည်းပဲတချို့ကဘာတွက်ကြလဲဆိုတော့ပူတင်ဘက်ကတကယ်ကိုထိလျောက်ပြောတဲ့အတိုင်းအစွမ်းကုန်တုံ့ပြန်မှုကိုသူကစောင့်နေမယ်အ ਨੇ ဆုံးဒေါ်နယ်ထရမ့်အစိုးရတက်လာတဲ့အချိန်ကသူစောင့်ကြည့်နေမယ်ထင်တယ်အဲ့ဒီအချိန်မှာမှသူကအချိန်တွေကိုကြည့်ပြီးတော့သူကပူပြီးတော့အစွမ်းကုန်နှင်းကုန်နှင်းမယ်ဆိုတော့သုံးသပ်ကြရရှိတယ်ဒါပေမဲ့အခုလောလောဆယ်ပါကိုအချိန်ကတော်တော်လေးမြင့်နေပြီဆိုတော့ဒါဟာသိပြီးတော့စိုးရင်ကြာကဘာအတွက်စိုးရင်ကြာကောင်းတဲ့အချိန်တွေဖြစ်ပါတယ်အခုတလားကွဲနှစ်လားလောက်ကျန်သေးပေါ့လေအဲ့ဒီအတွင်းမှာကိုအမျိုးမျိုးဖြစ်လာနိုင်တယ်ပေါ့လေ
အဲ့တော့ဒီရုရှားယူကရိန်းငြင်းချင်ရေးလာလာ
ပိတ်ခဲမှာလေငြင်းချင်ရေးဆိုတာဒီစစ်ပွဲဖြစ်ရတဲ့ root cause တွေကိုအကြံပြန်သုံးခုလောက်ပြောလို့ရတယ်ပေါ့ပထမဆုံးက historical background သမိုင်းနောက်ခံအပြင်ဟိုလွန်ခဲ့တဲ့2000နှစ်ချီရဲ့ကာလကလေးကယူကရိန်းကြီးစီးကြလူမျိုးလားရုရှားနဲ့တစိတ်တည်းစလားဘာသာစကားအပြင်နဲ့တိတ်နှိစက်တဲ့ဒီငြင်းချင်မှုအပြင်နဲ့တိတ်နှိစက်တဲ့ဆိုတဲ့ခါကျတော့သူတို့ဟာသိခွဲရခဲ့ပါတယ်အဲဒီကြောင့်လည်းပဲ Russian Empire ကငါတို့အထက်မှာပါလို့ဆိုတော့ Russian ဘရင်တွေကသိမ်းပိုက်ခဲ့တယ် Ukraine ကလည်းဟာငါတို့ကစီးရဖြစ်မယ်ဆိုပြီးခွဲထွက်ခဲ့တာရှိရဲ့ရှိခဲ့လို့စဉ်းစားရှိလာခဲ့တယ်အဲဟာတစ်ပိုင်းပေါ့လေဆိုတော့နောက်တစ်ပိုင်းကဘာလဲဆိုလို့ရှိရင် CA ပြီးသွားတဲ့အခါမှာ Ukraine ဟာ Soviet Empire တွေကလွတ်မြောက်ပြီးတော့စီးကြနိုင်ငံဖြစ်လာတယ်စီးကြနိုင်ငံဖြစ်လာတဲ့အထက်မှာမှအဲ Ukraine အထက်မှာလည်းပဲ Russia လူလာတဲ့သမရရှိခဲ့တယ်။ဆိုတော့အဲ့ဒီသမရလက်ထက်မှာပြဿနာဖြစ်တဲ့အဲ့ဒီ Hans and Don Hans တလည်းအဲ့ဒီ နေနေဟာအဲသူတို့ဟာရုရှားလူမျိုးတွေရဲ့ဒေသရုရှားတွေရဲ့နေရာစီခွဲထွက်ဖို့လုပ်တယ်သိရလုပ်တယ်အဲရုရှားညီညာရေးတပ်ဖွဲ့ဆိုတာပို့တယ်ပို့ပြီးတော့တဆုညာတော့သူတို့ရုရှားဘက်ကိုပါသွားလို့ဖြစ်တယ်ရုရှားလူရတဲ့သမဏလည်းပြုတ်ထွက်သွားပြီးတော့အခုအမေရိကန်လူလာတွေပြောမှာပေါ့တက်လာတယ်တက်လာပြီးနောက်သူဆိုတော့အဲ့ဒါကိုလည်းပဲနေတူအဖွဲ့ကလည်းပဲဆိုဗီယက်အင်ပါယာကိုအနိုင်ယူခဲ့သလိုရုရှားအဒီဟာကိုပြန်ပြီးလက်စားချေဖို့ကြိုးစားလာတော့ငါတို့ထိန်ရမယ်ဆိုပြီးတော့သူတို့ကဒီဘက်ကဒီအရင်ဆိုဗီယက်ပြည်ထောင်စုကပါဝင်ခဲ့တဲ့နိုင်ငံတွေကိုဖက်ထုတ်ဖို့အများအားကြိုးစားတယ်ဆိုတော့ဆိုလို့ရှိရင်ယူကရိန်းတွေ2008ခုနှစ်မှာနေတိုအဖွဲ့ဝင်ဖို့အထိလွတ်လာခဲ့တယ်ဆိုနေတိုအဖွဲ့မှာသူအင်းကြီးချင်းနိုင်ငံသူရန်လောက်တိဆက်နေတဲ့နိုင်ငံတစ်ခုကသူတို့အဓိကရန်သူနေတိုအဖွဲ့ဝင်ဖြစ်သောမှာရုရှားဘယ်လိုမှလက်မခံနိုင်ဘူးဆိုတော့ဒီစစ်ပွဲဖြစ်လာတဲ့အထက်မှာအဓိကအကြောင်းရင်းတစ်ခုလည်းဖြစ်ပါတယ်အဲ့မှာဆိုတော့ဒါကြောင့်အဲ့ဒီဂျာမနီရဲ့ဝန်ကြီးချုပ်ဟောင်းအင်္ဂလာမာကာကဟုတ်တယ်နေကသူကနေ BBC နဲ့ဆရာပါပါအင်တာဗျူးလုပ်တဲ့အထက်မှာသူကာကွယ်ပြီးပြောပါတယ်။2008မှာတဲ့ယူကရိန်းကနေတိုအဖွဲ့ဝင်ဖို့လုပ်ခဲ့တာကိုအဲဒီတုန်းကဂျာမန်ဝန်ကြီးချုပ်အနေနဲ့ငါးဦးဆောင်ပြီးကံကွယ်ခဲ့တယ်။ဒီသစ်သမားစာကိုစီကလည်းပဲသူဘက်ကထောက်ခံခဲ့တယ်။တကယ်လို့မကံကွယ်ခဲ့ပဲနဲ့ယူကရိန်းကအဲဒီကလေးကနေတိုအဖွဲ့ဝင်ဖြစ်သွားခဲ့မယ်ဆိုရင်ဒီစစ်ဘက်ကအဲဒီကလေးဖြစ်မယ်ဆိုပြီးတော့သူကပြောခဲ့တယ်။ဆိုတာတွေဟာအဓိကကြားတဲ့အကြောင်းရင်းတွေဖြစ်ပါတယ်ဆိုတော့အခုလောလောဆယ်ကတော့စီရေးပฏิပက္ခပေါ့လေအခုလောလောဆယ်ကတော့စီရေးအပြင်ဖြစ်နေတယ်ဆိုတော့ဒီပฏิပက္ခကိုဒေါ်နယ်ထရမ့်ကတော့ဘယ်လိုပုံစံမျိုးနဲ့ဖြစ်ရှင်းလာမလဲမသိဘူးသို့ပေမဲ့အဲဒီနေတိုကိုတော့သူကတကယ်ခက်ခွက်ခွက်လို့ဘို့ထိန်ဖို့ကြိုးစားနေတယ်နေတိုကလည်းသူစီရင်ဖို့ပြင်ထန်ကြိုးစားနေတယ်ဆိုတော့အဲဒီကိစ္စအထိကတော့သူတို့လုံလို့ရပါလိမ့်မယ်ဒါပေမဲ့သမိုင်းနောက်ခံရသူတို့အစွဲရှိနေတယ်အဲ့ဒါကိုပူတင်ကအဆုံးချတယ်ပူတင်ကအဲ့အမျိုးသားရေးစစ်တပ်ကိုဆွတ်ပြီးတော့သူကသူတက်လက်ခါစားအောင်ပြောသေးတယ်ယူကရိန်းဟာငါတို့ရုရှားနိုင်ငံရုရှားစိတ်တပိုင်းသားဖြစ်တဲ့ဘာညာလုပ်သေးရဆိုတော့အဲ့ဒီကိစ္စတွေမှာရောထွေးနေတဲ့အတွက်ကြောင့်အဲ့ဒီတမန်နောက်ခံကိစ္စကိုလည်းပဲထိန်းသိမ်းဖို့လိုပါလိမ့်မယ်အာပူတင်အလွန်ဆိုရင်တော့မပြောရဘူးဒီတွေ့ကြောင်ပျောက်သွားမလားဆိုတော့တမိုင်းဆိုတာကတော့ဒီဖြစ်ရတွေကတော့လူတရဘယ်လိုဖြစ်လာမယ်လို့ခမရစိတ်ခက်တဲ့ကိစ္စတွေဖြစ်ပါတယ
်ဟုတ်ကဲ့ပါဦးကျော်စန္ဒာရှင်ခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ
်ကျော
်အက်ဒီတာဆွေးနွေးကမှာရှင်ဦးကျော်စန္ဒာကိုမမသစင်အောင်ကဆွေးနွေးမေးမြန်းတင်ပြသွားတာပါအခုတော့ဂျန်စီအလှည့်ပါရှင်ဒီတစ်ပတ်အတွက်တော့လူမှုသိပ္ပံဘာသာရပ်ကိုပညာတော်သင်ဆုအဖြစ်နဲ့ Oxford တက္ကသိုလ်မှာမဟာဘွဲ့ရောပါရဂူဘွဲ့ကိုပါလေ့လာနေတာဟာနိုင်ငံရဲ့လိုအပ်ချက်ကိုတထောင်တနေရာကနေဖြည့်ဆည်းပေးခြင်းလို့ပါလို့ Oxford တက္ကသိုလ်ပါရဂူဒန်းကကိုသူထက်က VOE ကိုပြောပါတယ်။ Oxford လိုနေရာမှာမြန်မာလူငယ်တွေအတွက်မဟာဘွဲ့ကိုရောပါရဂူဘွဲ့ကိုပါပညာတော်သင်ဆုအဖြစ်ရဖို့ဘလို့အခွင့်အလမ်းတွေရှိနေတယ်လဲဆိုတာမက်ခင်လေးကဂျန်စီပရိသတ်တွေအတွက်ဆက်သွယ်စကားပြောထားပါရှင့်။
ကျွန်တော်တို့နိုင်ငံမှာလည်းဒီလူမှုသိပ္ပံဘာသာရပ်တွေကိုအထူးပြုလေ့လာတဲ့သူတွေကလည်းအဲ့ချိန်တော့အရန်နေခဲ့တယ်ပေါ့နော်ဆိုတော့အဲ့ဒီ gap ကိုလည်းတနောက်တနေ့ကနေပြီးတော့ဖြည့်ပေးလို့ရအောင်ဆိုပြီးတော့ကျွန်တော်ရွေးချယ်ပြီးတော့တရားဖြစ်ခဲ့တာ
ပါ Hello Hello ဂျန်စီတို့လူငယ်တွေရဲ့အတွေ့အခေါ်ကလေတကယ်ကိုအမခံမင်းနော်အခုကြားခဲ့ရတဲ့လူငယ်လေးဆိုလို့ရှိရင်လည်းဘသူမှမတွေ့ထားတဲ့ပညာရည်မျိုးမှစိတ်ဝင်တစားနဲ့ထဲထဲဝင်လေ့လာနေတဲ့လူငယ်လေးနော်အဲ့တော့သူကဘသူလဲဘယ်ဘာသာရပ်ကိုလေ့လာနေရတယ်သူလဲ
နောက်နာမည်ကတော့သူထပ်ပါအခုလက်ရှိမှာတော့ University of Oxford မှာတရှိတော်အာရှလေးလာရေးဆိုင်ရာထူပြုပါရဂူဘွဲ့ကို Oxford တက္ကသိုလ်နေပြီးတော့တိုင်းရင်ချင်းမင်းနဲ့ Clarendon Fund Scholarship နဲ့တက်ရောက်နေပါတယ်2022ကနေ2024မှာတော့ Oxford တက္ကသိုလ်မှာပဲ Master of Philosophy in International Relations ဘွဲ့ကို Jardine Foundation Scholarship နဲ့တက်ရောက်ခဲ့ပါတယ
်ဟုတ် Oxford လိုနေရာမျိုးမှာ Master ရန်အတွက်ကောပါရဂူရန်အတွက်ပါပညာတော်သင်ဆုအပြည့်အဝနဲ့ကျောင်းတက်နေရေဆိုတော့တကယ်အံ့ဩစရာကောင်းတယ်နော်အဲ့တော့သူငငယ်တုန်းကအကြောင်းလေး၁၀တန်းအောင်ခဲ့တဲ့အကြောင်းလေးကိုလည်းနောက်ထောင်ကြည့်အောင
်ဒီ2014တက္ကသိုလ်ဝန်ထမ်းစာမေးပွဲကိုဒီဘာသာစုံဂေါတုနဲ့အောင်ပြီးရဲ့အခါမှာပေါ့ဒီစေတက္ကသိုလ်တို့ပြီးတော့လို့ရှိရင်အင်ဂျင်နီယာနဲ့ဆိုင်တဲ့တက္ကသိုလ်တွေပေါ့နော်ဒါတွေကိုစပြီးတော့လေ့လာပြတယ်မိဘတွေကလည်းတိုက်တွန်းတာမျိုးရှိတယ်ပေါ့ဒါပေမဲ့ကျွန်တော်အနေနဲ့ကတော့ဒီငငယ်လေးကလေးကဒီပထဝီဝင်တို့သမိုင်းတို့လိုမျိုးဝိဇ္ဇာဘာသာရဲ့တွေပို့ပြီးတော့စိတ်ဝင်စားခဲ့တယ်ပြပို့ပြရတဲ့ဒါတွေကိုလေ့လာကျင့်ခဲ့တယ်ပေါ့အဲအဲ့ဒီအချိန်မှာပဲကျွန်တော်တို့ကဒီရန်ကုန်တက္ကသိုလ်မှာလည်းဒီဝိဇ္ဇာသိပ္ပံဘာသာရပ်တွေကိုဒီ Center of Excellence COE နေနဲ့ပြန်ပြီးတော့ဖွင့်ခဲ့တယ်ပေါ့နော်ဆိုတော့အဲ့ဒီအခါမှာကျွန်တော်ဘယ်ဘာသာရပ်တွေကိုလေ့လာလို့ရလဲကြည့်တယ်ကြည့်တဲ့အခါမှာတော့ကျွန်တော်ဒီနိုင်ငံရေးသိပ္ပံနိုင်ငံကဆက်ဆံရေးဥပဒေအင်္ဂလိပ်စာအထားတွေကိုတရားနေမှာနောက်ဆုံးအနေနဲ့တော့ဒီနိုင်ငံရေးသိပ္ပံကိုရွေးချယ်ခဲ့တယ်ပေါ့ ပြီးတော့နောက်တစ်ခုကကျတော့ကျွန်တော်တို့နိုင်ငံမှာလည်းဒီလူမှုသိပ္ပံဘာသာရေးတွေကိုအထူးပြုလေ့လာတဲ့သူတွေကလည်းအချိန်တော်အရင်နေခဲ့တယ်ပေါ့နော်ဆိုတော့အဲဒီ gap ကိုလည်းတနောက်တနေ့ကနေပြီးတော့ဖြည့်ပေးလို့ရအောင်ဆိုပြီးတော့ကျွန်တော်ရွေးချယ်ပြီးတော့တရားဖြစ်ခဲ့တာပါ
သူကလေရန်ကုန်တက္ကသိုလ်မှာအကြောင်းပြီးသွားတာနဲ့တပြိုင်နက်တည်းထိုင်းနိုင်ငံချူလာလာကောင်တက္ကသိုလ်မှာပထမမာစတာဝယ်ကိုယူခဲ့တယ်။အဲ့ဒီကနေပဲတပြိုင်နက်ထဲမှာပဲသူကအောက်စဖို့ကပေးတဲ့ပညာတော်သင်ဆုနဲ့ဒုတိယမာစတာဝယ်ကိုတက်ခဲ့တယ်တဲ့။အဲ့တော့သူရခဲ့တဲ့ပညာတော်သင်ဆုအကြောင်းလေးလည်းအခုလိုပဲမျှဝေထားတယ်။
ဆိုတော့အောက်စဖို့နဲ့ပတ်သက်တဲ့ scholarship တွေကတော့ကျွန်တော်ရှေ့မှာတော့ကဒီ Jordan Foundation scholarship ဆိုလို့ရှိရင်ရဘူးတဲ့ senior တွေရှိရပေါ့နော်။သူတို့တွေရဲ့ဒီ webinar တွေပါတွေလာထောင်ဖြစ်တယ်ပေါ့။ပြီးတော့ဒီ Jordan Foundation scholarship ဆိုလို့ရှိရင်ကြတော့ဒီအောက်ဆုံးမှာပဲ BD Master ပြီး BD PhD နဲ့မဆိုပါဖြစ်လို့ရတယ်ပေါ့နော်ဒါပေမဲ့သူကတော့ဒီရှေ့တောင်အာရှနိုင်ငံနေနဲ့တရုတ်မြန်မာပါဝင်ပေါ့နော်ဒီနိုင်ငံတွေကိုပေးတာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကဒီတစ်ခုကိုတော့ target ထားပြီးတော့ဟိုဖြစ်မယ်ဆိုပြီးတော့တော့ဖြစ်ခဲ့တာရွှေတက်ချောက်ဖြစ်ခဲ့တာပေါ့နော်ပြီးတော့အောက်ဆုံးရဲ့ website ကိုတရားရှာမယ်ဆိုလို့ရှိရင်ကြတော့လည်းသူတို့ဒီ The Choice Scholarship တွေကို direct nomination တွန်း process နဲ့သွားတာမျိုးတွေလည်းရှိတယ်ပေါ့เนาะအဲအဲ့အတွက်ကြောင့်မလို့ဒီကျွန်တော်အနေနဲ့ကတော့ဒီအရှောက်ကြည့်တာတော့မမာဘူးဆိုတော့သဘောတရားနဲ့ဒီ2021မှာပဲဒီချိုလလောင်ကောမဒီ master thesis ရေးနေနေပဲကျွန်တော်ဒီဘက်ဒုတိယ master အတွက်ကိုဒီ application စာလို့ဖြစ်ခဲ့တယ်ပေါ့
ရွေးချယ်စရာတွေအများကြီးရှိနေတဲ့ဒီကမှာလူမှုသိပ္ပံဘာသာရဲ့မျိုးကိုထက်ထဲဝင်နေစနစ်တကျလေ့လာပြီးတော့အောက်ဆိုမှာ PhD ရောပါရဂူဒန်အတွက်ပါတက်နေရဲဆိုတော့ဘလူအရာတွေကသူ့ကိုတွန်းအားပေးပြီးတော့အဲ့လောက်ထိစ조사လေးလာနေရတာလေ
ဆိုတော့ဘလူအရာတွေကတွန်းအားပေးလဲဆိုလို့ရှင်တော့ကျွန်တော်ရဲ့အဓိက personal trait နှစ်ခုလို့ပြောမှာပေါ့နော်ဆိုတော့ဟိုပထမတစ်ခုကတော့ curiosity ပေါ့ကျွန်တော်ကနည်းနည်းဟိုတစ်ခုခုဆိုလို့ရှင်ရန်သိခြင်းပြီးတော့ဆက်စုတက်တဲ့အခြင်းရှိရဲဆိုတော့ဟိုဒီဘာသာရဲ့တွေကိုလေ့လာရဲဆိုတဲ့အခါမှာဒီကိုစာမွေးဖြေနိုင်ဖို့အမှတ်ကောင်းဖို့ဆိုရင်ဟာမျိုးထပ်ဆောင်လို့ရှိရင်ကိုကိုတိုင်းရတရားတွေတကယ်လေ့လာခြင်းတည်ခြင်းနေလို့ဆိုတဲ့သဘောတရားမျိုးနဲ့လေ့လာရမျိုးပေါ့เนาะဆိုတော့နောက်တစ်ခုကတော့ဒီရှေ့မှာပြောသလိုပဲဒီဒီကိုလေ့လာထားတဲ့ဘာသာရပ်တွေနဲ့တကူခုဒီကိုရဲ့လူမှုအတိုင်းဘုံမဖြစ်ဖြစ်ကိုနိုင်ငံမဖြစ်ဖြစ်ကိုအကျိုးပြုခြင်းနဲ့ပေါ့เนาะဆိုတော့ဒီတိုင်းပြည်ရဲ့အတွင်းကူပြောင်းရေးတွေပဲဖြစ်ဖြစ်ပြောလို့ရှိရင်ဒီတိုင်းပြည်ရဲ့လူဆိုင်ရာရင်းမြစ်တွေကိုတည်ဆောက်ဖို့တော်ပြီဖြစ်ပေါ့เนาะဆိုတော့ဒီဒီလိုမျိုးနေရာတွေမှာဒီဘာသာရပ်တွေလေ့လာထားတဲ့သူတွေကအများကြီးလိုအပ်နေတဲ့အတွက်ကြောင့်ဆိုတော့ဒါလည်းကျွန်တော်တို့ကိုဒီ motivation တခုဖြစ်စေပါတယ
်။သူလိုပဲကြိုးစားခြင်းနဲ့လူငယ်တွေအတွက်အားပေးစကားလေးက
ဘယ် starting point တခုကနေပြီးတော့ဒီသွားမဲ့ journey ဒီမြဲဒီဖက်တယ်ပေါ့နော်မလွယ်နေဘူးမလွယ်နေတဲ့အခါမျိုးမှာအကိုကဒါကိုတကယ်ဝါသနာပါတယ်ကိုတကယ်လှုပ်ချင်နေဆိုတော့အခါမှသာဒီကြားထဲအခက်ခဲတွေကိုကြမ်းကြမ်းခံနိုင်ပြီးတော့ဒီကိုလိုချင်တဲ့ဘန်းနိုင်တခုကိုရောက်မှာပေါ့နော်ဆိုတော့အဲ့အတွက်ကြောင့်မလို့ကျွန်တော်အနေနဲ့ကတော့ဒီတခါတလေမှာဒီရွေးချယ်ခက်ခဲနေတာမျိုးတွေပေါ့နော်ဒီကိုဒီကွာစိတ်ဝင်စားတာတခုဒါပေမဲ့ဒီဖြစ်တဲ့နာတခုဆိုတဲ့ဟာမျိုးဖြစ်နေတဲ့ခါမျိုးမှာဆိုလို့ရှိရင်ဖြစ်နိုင်ဆုံးအခြေအနေမှာဆိုတော့ဒီဟာတခုကိုလိုချင်တဲ့ဟာကိုဖြစ်ချင်တဲ့ဟာကိုပဲရွေးစီချင်ပါတယ်ဟုတ
်ကဲဂျန်စီတို့ကြီးအခုကြားခဲ့ကြရတာကအောက်ဆိုတက္ကသိုလ်မှာမာစတာရန်အတွက်ကောပါရဂူရန်အတွက်ပါပညာတော်ပြင်စုအပြည့်အဝနဲ့ကြောင်းတက်နေတဲ့လူငယ်လေးတယောက်အကြောင်းကြားခဲ့ကြရတာနော်ဂျန်စီတို့လည်းကိုဖြစ်ချင်နေတဲ့အရာလေးတွေကိုစနစ်တကျနဲ့ကျွတ်ကျွတ်ဆဆလေ့လာပြီးတော့အောင်မြင်မှုကိုအရယူနိုင်ကြပါစေလို့ဆုတောင်းပေးလိုက်တယ်နော်နောက်တစ်ပတ်ဒီမှာလည်းဂျန်စီရှိနေပါတယ်စောင့်ကြည့်ကြပါဦးနော်တတ
မက်ကလေးရဲ့ဂျန်စီအစီအစဉ်ပါရှင်ပုတ်တပုနေ့ညဂျန် VOE မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်
VOE American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOE ပရိသတ်တွေကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOE မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်VOE မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOE မြန်မာ email လိပ်စာ bambi@voenews.com ဒါမှမဟုတ်ရင်လည်း VOE မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ကျမတို့ VOA မြန်မာပိုင်းအစီအစဉ်နဲ့ပတ်သက်လို့လည်းဝေဖန်အကြံပေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။ပေးပြရမယ့် email လိပ်စာကစောစောကပြောထားတဲ့အတိုင်း burmese@voanews.com ဖြစ်ပါတယ်အခုတော့အားကစားကဏ္ဍကိုနားဆင်ကြည့်ရှုဖို့ချိန်ရောက်ပါပြီ ဒေးဗစ်ဖလာတင်းနစ်ပြိုင်ပွဲမှာလက်ရှိချန်ပီယံအီတလီအသင်းကနယ်သာလန်ကိုအနိုင်ရပြီးနှစ်နှစ်စတိုက်ဘိုးဆွဲသွားပါတယ်။အင်တာမိုင်ယာမီအသင်းကတာတာမာတီနိုကိုနီးပြအဖြစ်ကနေထုတ်ပယ်လိုက်ပြီးတော့အာဂျင်တီးနာကွင်းလေအားကစားသမားဟောင်းကိုနီးပြအဖြစ်ခံလိုက်ပါတယ်။ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ကတင်ပြထားပါတယ်ရှင်။
အင်္ဂလန်မှာပြီးခဲ့တဲ့သတင်းပတ်ကောင်ကစားခဲ့တဲ့ပရီးမီယာလိဘောလုံးပွဲတွေမှာတော့လီဗာပူးအသင်းနိုင်ပွဲတွေဆက်နေပြီးတော့ချန်ပီယံမန်ချက်စတာစီးတီးအသင်းကတော့ထပ်ပြီးတော့ရှုံးသွားခဲ့ပါတယ်။စနေနေ့ကပွဲတွေမှာ Chelsea ကလက်စတာကို2ဂိုးတကိုးနဲ့နိုင်ပြီးတော့ Arsenal က Nottingham Forest ကို3ဂိုးကိုမရှိနဲ့နိုင်ပါတယ်။ချန်ပီယံမန်စီးတီးနဲ့ Spurs တို့ပွဲမှာတော့ Man City က Spurs ကိုအိမ်ခွင်မှာ4ဂိုးကိုမရှိနဲ့ရှုံးသွားခဲ့ပါတယ်။ Man City သင်းဟာဒီပွဲရှုံးသွားတာကြောင့် Premier League မှာနောက်ဆုံး3ပွဲသက်တိုက်ရှုံးထားသလိုပြိုင်ပွဲအားလုံးမှာရှုံးတာ၅ပွဲသက်တိုက်ရှိသွားပြီဖြစ်ပါတယ်။ဒါဟာဂေါ်ဒီယိုလာအထက်တော်သူ့ရဲ့နီးပြတန်းတလျှောက်မှာပထမဆုံးအချိန်၅ပွဲသက်တိုက်ရှုံးတာလည်းဖြစ်ပါတယ်။တနင်္ဂနွေနေ့ကပွဲဒီမှာတော့လီဗာပူးကဆောက်သမ်တန်ကို83နှစ်မှာရတဲ့ပယ်နယ်တီနဲ့နောက်ဆုံးမှာ3ဂိုးနဲ့2ဂိုးနဲ့နိုင်သွားခဲ့ပါတယ်။မန်ချက်စတာယူနိုက်တက်အသင်းကတော့နီးပြတဲ့ရူဘင်အမ်မရင်ရဲ့ပွဲဥထွက်မှာတန်းစင်းစုံတဲ့ရောက်နေတဲ့အစ်ဆွစ်တောင်းအသင်းနဲ့တကိုးစီတီးကျသွားခဲ့ပါတယ်။ပွဲစားပြီး82ဆက်ကမှာ Rashford ကဂိုးသွင်းလို့အယူသွင်းရှေ့ကဥဆောင်ခဲ့ပေမဲ့လည်းနောက်ထပ်ဂိုးမသွင်းနိုင်ပဲခြေပါကိုပြန်ပေးလိုက်ရတာကြောင့်တကူးစီတီကျသွားခဲ့တာပါ။အယူသွင်းဟာဒီပွဲမှာတော့ဒီပြားတဲ့ Emery ရဲ့ကစားကပုံစံတဲအောင်မှာအထာမကျသေးပဲရုန်းကန်နေရတဲ့ပုံတွေ့ရပြီးဒီပေါ်မှာမန်ယူနီးပြားတဲ့ Emery ပြောတာကတော့
what I understood today is that they are trying.They are really trying. They stay in the positions.
ကျွန်တော်ဒီနေ့နားလည်တာကတော့သူတို့စ조사ခဲ့ကြပါတယ်။တကယ်ကိုစ조사ခဲ့တာပါ။သူတို့ကိုပြောထားတဲ့နေရာမှာနေကြပြီးပြောတဲ့အတိုင်း조사ပြီးလိုက်ကစားကြပါတယ်။ဒါကအရန်အရေးကြီးတဲ့အချက်ပါ။အရန်ခက်ခဲတဲ့အချိန်မှာတော့ကျွန်တော်တို့ပြောတဲ့အတိုင်းလိုက်ကစားကြပါတယ်။ပရိသတ်တွေအတွက်တော့စိတ်ပြည့်စရာဖြစ်မယ်ဆိုတာကျွန်တော်သိပါတယ်။ဒါပေမဲ့ကျွန်တော်တို့ဒီအချိန်မှာပွဲတွေအတော်များများမှာအပြောင်းလဲတွေအများကြီးလုပ်နေပါတယ်။ကျွန်တော်တို့အနေနဲ့အချိန်အတော်ကြာအခက်ခဲတွေနဲ့ကြုံရအောင်မှဖြစ်ပြီးပွဲတွေနိုင်ဖို့ကြိုးစားလုပ်သွားမှာပါ။အဲ့ဒီတော့အချိန်ယူရမှာပါ။ဒါပေမဲ့ကျွန်တော်တို့နိုင်ဖို့လည်းလိုပါတယ်။ဒီကနေ့အိုနာနာသာမကယ်ရင်ကျွန်တော်တို့ရှုံးနိုင်ပါတယ်။ဒါပေမဲ့ကျွန်တော်တို့အနေနဲ့လက်တွေ့ကြကြစဉ်းစားပြီးနားလည်ရမှာကသူတို့ဟာနှစ်ရက်တည်းနဲ့အပြောင်းလဲတွေအများကြီးလှုပ်ထားရတယ်ဆိုတာပါ။
ဒီဘက်မှာမန်စီးတီးရှုံးပြီးတော့လီဗာပူးနိုင်သွားတာကြောင့်ဆက်တပွဲပြီးမှလီဗာပူးက31မှတ်နဲ့ဒုတိယနေရာကမန်စီးတီးကို7မှတ်အသာရထားပါတယ်ခင်ဗျာ။ဒီနေ့မှာပဲမန်စီးတီးနီးပြဂေါ်ဒီယိုလာဟာအသင်းနဲ့နောက်ထပ်နှစ်နှစ်စာချုပ်သက်တမ်းတိုးလိုက်တယ်လို့မန်စီးတီးသင်းကကြာသပတေးနေ့ကချင်းညာပါတယ်။ဂေါ်ဒီယိုလာဟာမန်စီးတီးနဲ့ဒီဘောလုံးရာသီကုန်မှာစာချုပ်သက်တမ်းပြည်မှာဖြစ်ပြီးတော့အသင်းကနေထွက်တော်မလို့မျိုးအတင်းတွေထွက်နေခဲ့ပေမဲ့လည်းအတင်းနဲ့နောက်ထပ်နှစ်နှစ်ဆက်နေဖို့စာချုပ်တက်တန်းတိုးလိုက်တာဖြစ်ပါတယ်။မက်ဆီဒီအတင်းဟာအတင်းတွေလိုက်နာမဲ့ဘာနာရေးဆိုင်ရာစီးမြင့်နေတဲ့ချင်းဝတ်တွေကိုချိုးဖောက်မှုနဲ့အမှုတွေရင်ဆိုင်နေရပြီးတော့တကယ်လို့အပြစ်ရှိတယ်ဆိုရင်ပရီးမီးယားလိဂ်ကနေပါတန်းစင်းတဲ့အထိရေးယူခံရနိုင်ပွဲရှိနေတာပါ။ဂွာဒီယိုလာကတော့မက်ဆီဒီအတင်းရေးယူခံရလို့တန်းစင်းခဲ့ရရင်တော့မှစာချုပ်တက်တန်းပြည့်တဲ့အထိမန်စီးတီးနီးပြဖြစ်ဆက်ရှိသွားမယ်ဆိုပြီးတော့ပြောလိုက်ပါတယ်။
I said 6 months ago, 1 year ago, when everything, when all the clubs accuse us to have done something wrong. So, what happened?
ငွေရဲ6လကအသင်းတွေအားလုံးကကျွန်တော်တို့ကိုမမှန်မကန်လုပ်တယ်ဆိုပြီးဝိုင်းစုဆွဲတုန်းကကျွန်တော်ပြောမှုပါတယ်။တကယ်လို့ကျွန်တော်တို့ကိုတန်းစင်းတဲ့အထိအပြစ်ပေးအရေးယူလိုက်ရင်ဘယ်လိုလုပ်မလဲဆိုပြီးပြောတော့ကလည်းကျွန်တော်အနေနဲ့ဒီမှာဆက်ရှိသွားမယ်လို့ကျွန်တော်ပြောခဲ့ပါတယ
်။ဂွာဒီယိုလာအခုလိုနောက်ထပ်နှစ်စာချုပ်တက်တန်းထိုးလိုက်တဲ့အတွက်မန်စီးတီးအသင်းမှာ2029ဘောလုံးရာသီကုန်ထိဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်ခင်ဗျာ။ဒီလီမာရော CBA ကဇန်နဝါရီအသင်းဟာအာဆနယ်အသင်းကောင်းဆောင်ဟာပက်ထရစ်ဗီယာရာကိုနီးပြတဲ့ဖြစ်နဲ့ခန့်လိုက်ပါတယ်။ဇန်နဝါရီအသင်းဟာဒီနေ့ဘောလုံးရာသီကုန်မှာရုန်းကန်နေရပြီးတော့တန်းစင်းစုံသားမှာရောက်နေတာကြောင့်နီးပြဂျလာဒီနိုနဲ့လမ်းခွဲလိုက်ပြီးတော့ဗီယာရာကိုနီးပြဖြစ်ခန့်လိုက်တာဖြစ်ပါတယ်ခင်ဗျာ။အမေရိကန်မှာတော့အင်တာမိုင်းမီအသင်းကအာဂျင်တီးနားနီးပြဂျရာဒိုဒါတာမာတီနိုဟာနီးပြဖြစ်ကနေနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။အင်တာမိုင်းမီအသင်းဟာပြီးခဲ့တဲ့ MLS ရှုံးထွက်ပထမဆင့် Quarter Final ပွဲမှာ Atlanta United အသင်းကိုမမျှော်လင့်ဘဲရှုံးသွားပြီးတဲ့နောက်မှာပဲကိုရီးယားကကိစ္စတွေကြောင့်ဆိုပြီးတော့အသင်းကနေနှုတ်ထွက်တော့မှာဖြစ်တယ်လို့မာတီနိုကနိုမာ22ရက်နေ့ကကြေညာပါတယ်
။ဘွနော်အဲ
les voy a decir algo ya que todos conocen, por cuestiones para no
ကျွန်တော် အနေ နဲ့ Inter Miami အသင်း က နေ ထွက် ပါ တော့ မယ် ကျွန်တော် နဲ့ ကျွန်တော် ရဲ့ နီး ပြ တစ် ဖွဲ့ လုံး 6 နှစ် ပြန် လာ မှာ မဟုတ် ပါဘူး ကျွန်တော် အနေ နဲ့ ကို ရေး ကို ရာ ကိစ္စ ကြောင့် Rosario မှာ ရှိ ဖို့ လိုပါ တယ် ကျွန်တော် အနေ နဲ့ နောက်ဆုံး ပြော ချင် တာ က တော့ ကျွန်တော်တို့ ဒီ မှာ နီး ပြ အဖြစ် လုပ် ခဲ့ ရ တဲ့ အခြေအနေ ကို ပြော ပါ တယ် ကျွန်တော်တို့ ဒီ မှာ နီး ပြ အဖြစ် လုပ် ခွင့် ရ တဲ့ အတွက် နီး ပြ တစ် ဖွဲ့ လုံး က ကျေးဇူး တင် ပါ တယ် ပြီး ခဲ့ တဲ့ တစ်နှစ် ခွဲ မှာ အသင်း ကို အပြောင်း အလဲ တွေ လုပ် ခဲ့ တဲ့ အချိန် အတွင်း မှာ ပါဝင် ခွင့် ရ ခဲ့ တဲ့ အတွက် ကျွန်တော်တို့ တကယ် ကို ဝမ်း သာ မိ ပါ တယ်
အချိန် ထဲ မှာ ပဲ အင်တာ မိုင်အမီ အသင်း ဟာ အာဂျင်တီးနာ နဲ့ ဘာစီလိုနာ ခွင့်လဲ ကစား သမား ဟောင်း Javier Mascherano ကို သူ့ ရဲ့ နီး ပြ အဖြစ် နဲ့ ခန့် လိုက် ပါ တယ် Mascherano ဟာ Argentina U20 အသင်း ရဲ့ နီး ပြ အဖြစ် နဲ့ တာဝန် ယူ ထား ပြီး တော့ ပြီး ခဲ့ တဲ့ Paris Olympic ပြိုင်ပွဲ ဝင် ခဲ့ တဲ့ Argentina U23 အသင်း ကို လည်း နီး ပြ အဖြစ် တာဝန် ယူ ခဲ့ သူ ဖြစ် ပါ တယ် ခင်ဗျာ တင်နစ် ပြိုင်ပွဲ ဘက် မှာ တော့ Spain နိုင်ငံ မှာ ကျင်းပ ခဲ့ တဲ့ Davis Villa နိုင်ငံ လိုက် တင်နစ် ပြိုင်ပွဲ မှာ လက်ရှိ Champion Italy အသစ် အနိုင် ရ ပြီး တော့ 2 ချိန် သက်တိုက် ဘူး ဆွဲ သွား ခဲ့ ပါ တယ် Davis Villa Final ကို တနင်္ဂနွေ နေ့ က Malaga မြို့ မှာ ကစား ကြ တာ မှာ Italy အသင်း က Netherlands ကို 2-0 ပြန့် နဲ့ နိုင် သွား ခဲ့ တာ ပါ ပထမ ပွဲ မှာ တော့ Alexander က Greece Pool ကို 6-6 နဲ့ အနိုင် ရ ခဲ့ ပြီး ဒုတိယ ပွဲ မှာ တော့ Italy က Berrettini က Bordeaux Zanshu ကို 6-6 နဲ့ နိုင် ပြီး တော့ ဘူး ဆွဲ သွား ခဲ့ တာ ဖြစ် ပါ တယ် Italy ਦੇ ဒီ ပွဲ နိုင် လိုက် တာ ကြောင့် ကမ္ဘာ အဆင့် 1 Alexander တော့ ဒီ နေ့ မှာ တူးချက် ပြိုင်ပွဲ တွေ အပြင် အသင်း လိုက် ပြိုင်ပွဲ တွေ ကို လည်း ဘူး ဆွဲ ခဲ့ တာ ကြောင့် ထူးခြား တဲ့ နှစ် တစ် နှစ် ဖြစ် ခဲ့ ပါ တယ် Senna ဟာ ဒီ နေ့ မှာ Australian Open နဲ့ American Open Tennis ပြိုင်ပွဲ တွေ ပြင် ပြီး ခဲ့ သတင်း ပတ် က ကျင်းပ ခဲ့ တဲ့ ATP Tennis ပြိုင်ပွဲ ကို လည်း ဘူး ဆွဲ ခဲ့ တာ ဖြစ် ပါ တယ် ဒီဘက် မှာ Tennis ပြိုင်ပွဲ တွေ ဘက် က နောက် ထပ် စိတ် ဝင်စား စရာ သတင်း တစ်ခု က တော့ Novak Djokovic ဟာ Andy Murray ကိုလီးပြဖြစ်ခတ်လိုက်ပါတယ် Grand Slam ပြိုင်ပွဲကို24 ချိန်ဘူးဆွဲပြီးတော့အမျိုးသားဘက်မှအများဆုံးရထားတဲ့ Novak Djokovic ဟာသူ့ရဲ့ကစားဘောဟောင်းလဲဖြစ်ပြိုင်ပွဲဟောင်းလဲဖြစ်တဲ့ Britain က Andy Murray ကိုလီးပြဖြစ်ရွေးချယ်လိုက်ပြီးတော့ Andy Murray ကလည်းဒါကိုသဘောတူခဲ့တယ်လို့စနေနေ့ကကြေညာပါတယ် Andy Murray ဟာပြီးခဲ့တဲ့ Paris Olympic ပြိုင်ပွဲမှာ Tennis ကစားသမားဘွားကနေနားယူခဲ့တာဖြစ်ပြီးတော့အဲ့ဒီ Paris Olympic ပြိုင်ပွဲမှာပဲJokovic ကအမျိုးသားတူးချင်းမှာရွှေစိတ်ရခဲ့တာဖြစ်ပါတယ် Djokovic ဟာပြီးခဲ့တဲ့နီးပြ Ivanovic Savic နဲ့တုန်းကအသက်30ကျော်ပြီးမှ Grand Slam ပြိုင်ပွဲတွေအတော်များများအနိုင်ရခဲ့ပြီးအခု Andy Murray အနေနဲ့ Djokovic ကိုဘယ်လောက်ထိဆက်ပြီးတော့အောင်မြင်အောင်လုပ်နိုင်မလဲဘယ်လောက်ထိဆက်တွန်းသွားနိုင်မလဲဆိုတာတွေကတော့စိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်အခုကျမတို့ဒီ VOA မြန်မာပိုင်းကနေဒီမနက်ပိုင်းအစီအစဉ်ပေါ့နော်မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်နေတဲ့အစီအစဉ်ကိုဒီလိုင်းတိုမီတာတွေကနေပြီးတော့အခုဆိုရင်ပြန်ပြီးတော့နားဆင်လို့ရပါပြီဒီအတွက်အပြောင်းလဲလိုင်းတိုမီတာတွေကတော့လိုင်းတိုမီတာ40 kHz 953လိုင်းတိုမီတာ32 kHz 6753လိုင်းတိုမီတာ25 kHz 11865တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်းကပြောပြမှာပ
ါ။ရမညာလေးပေါ်ကျွလွန်တဲ့ရာဇဝမှုတွေအတွက်တာဝန်ရှိတဲ့ဆိုရဲဆွဆွဲချက်နဲ့မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မကြီးမြအောင်လိုင်းကိုဖမ်းဝရမ်းထုတ်ပေးဖို့နိုင်ငံတကာရာဇဝတရားရုံးICC ရဲ့ရှင်းနေချုပ်ခရင်ခန်ကဒီကနေ့နိုဝင်ဘာလ29ရက်နေ့မှာရှောက်ထားလိုက်ပါတယ်2019ခုနှစ်ဩဂုတ်လ25ရက်နေ့ကနေဒီဇင်ဘာ31ရက်နေ့အထိမြန်မာစစ်တပ်ရဲတပ်ဖွဲ့နဲ့နေကြားဆောင်တပ်ဖွဲ့တို့ကရိုဟင်ဂျာနဲ့ရိုဟင်ဂျာမဟုတ်တဲ့အရသာပြည်သူတွေအပေါ်ကျူးလွန်ခဲ့တဲ့ရာဇဝမှုတွေအတွက်အသေးစိတ်တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတာဝန်ရှိသူအဖြစ်စစ်ကောင်စီခေါင်းဆောင်ကိုဖမ်းဝရမ်းတောင်းဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ ICC ရှင်းနေချုပ်ကပြောပါတယ်ဒီကနေ့ထုတ်ပြန်တဲ့ဖမ်းဝရမ်းထုတ်ပေးဖို့လျှောက်ထားချက်ဟာကနဦးအဆင့်သာဖြစ်ပြီးနောက်ထပ်တောင်းခံမှုရှိတယ်လို့လဲဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာရောက်နေတဲ့ ICC ရှေ့နေချုပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အစ္စရေးနဲ့လေဗနွန်အခြေစိုက် Hezbollah အဖွဲ့အစည်းအပြစ်ခတ်ရစေးသဘောတူညီချက်ဒီကနေ့နိုဝင်ဘာ29ရက်နေ့မနက်စောပိုင်းမှာစတင်အသက်ဝင်သွားပြီးဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်ဒီကနေ့ဒီသတင်းချင်းချုပ်ကိုတော့ကိုစော်ဝင်းလိုင်ပြောပြသွားတာပါဒီကနေ့ညပိုင်းအစီအစဉ်ထုတ်လုပ်ရေးမှုကတော့မက်ခင်လေးပါရုပ်သံအင်ဂျင်နီယာကတော့ Robert Best ဖြစ်ပြီးတော့အသံဖန်းအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်ရှင်ကျမတို့ VO မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်အားလုံးရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
Thank you.
This program has come to you.